Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ9.32 40.48 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါကျွန်တော်ကတော့ကျော်စန်းသားပါစီယာနိုင်ငံက ISTO ရဲ့နောက်ဆုံးခြေကုပ်စခန်းကိုအပိသက်ထိုးစစ်ဆင်ဖို့ရပ်ပိုင်းမဲ့လူတော်ရဲလို့မဟာမိတ်တပ်ဖွဲ့တွေကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှလူမျိုးရေးခွဲခြားမှုတည်မှုအဖွဲ့အစည်းတွေစီးရီးလာလာများပြားလာနေပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဟာတရုတ်မြန်မာနယ်ကြားမှတ်တမ်းစီတွားရောက်ဆစ်ဆဲခဲ့ပါတယ်။ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။တရုတ်အစိုးရကလုံမဲ့ခေတ်သစ်ဘိုးလန်းမကြီးစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဇင်းကြံလမ်းအပိုင်းနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိလာကြပါတယ
်။အခုတရုတ်ပြည်ကလုံမဲ့အဲ့ဒီဇင်းကြံလမ်းမကြီးပေါ့လေဆိုတာကသူတို့ကရှမ်းပြည်မူဆယ်ကနေဖြတ်ပြီးတော့မန္တလေးပြီးတော့ကျွန်တော်တို့ရခိုင
်တရင်နေပြီးမှနားဆင်ရဖို့ရှိပါတယ်။နောက်တစ်ခါဒီတရုတ်ကုမ္ပဏီကပဲလုပ်မဲ့ရန်ကုန်မြို့သစ်စီမံကိန်းမှာတရုတ်ရဲ့အကြွေးထောင်ချောင်းမိမာကိုလည်းဘယ်လိုစိုးရိမ်နေသလဲဆိုတဲ့အကြောင်းနဲ့ကိုရီးယားအမေရိကန်ဒုတိယအကြိမ်မြောက်ထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုလည်းတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့ကြာသပတေးနေ့မနက်ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။စီးရီးယားနိုင်ငံမှာ IS အကြမ်းဖက်အုပ်စုထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုအမေရိကန်ကျော်ထောင်နောက်ခံပြူတပ်ဖွဲ့တွေအပိတိုင်စိမ့်ပိုက်ရေးနောက်ဆုံးထိုးစစ်ဆင်ဖို့ရပ်နေငယ်ပဲလူပါတော့တယ်အတွေ့အကြုံအရင်ဆုံး IS တပ်ခိုက်ရေးသမားတွေဟာဆက်လက်ခုခံနေဆဲဖြစ်ပြီးအမေရိကန်ကျော်ထောင်နောက်ခံပြူတပ်ဖွဲ့တွေကထွက်ခွာလာသူတွေအရသားတွေကိုဆက်လက်ကြိုးစားလက်ခံနေရတယ်လို့မဟာမိတ်တပ်ဖွဲ့ဝင်တွေက Twitter မှာဖော်ပြပါတယ် Guts တွေဦးဆောင်တဲ့ Democracy တပ်ဖွဲ့တွေက IS တို့ကြမ်းကြမ်းခံနေတဲ့ Bangus ကျေးရွာကိုထုတ်ဖောက်ဝင်ရောက်ပြီးအမျိုးသမီးနှင်းကလေးငယ်တွေအပါအဝင်ယာနတ်ချီတဲ့အရသားတွေကိုကဲထုတ်လာခဲ့ပြီးတဲ့နောက်ပြူတာမလူရေးသားဖော်ပြလိုက်ကြတာပါ Trucker 10စီးလောက် IS တို့ဝိုင်းထားတဲ့နေရာကထွက်ခေါက်သွားတာတွေ့လိုက်ရပြီးကြမ်း Trucker 2စီးဟာလက်နက်ချ IS အကြမ်းဖက်တပ်ဖွဲ့ဝင်တွေလိုက်ပါသွားတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်ဘူဒူဟုနေကလူပေါင်း 2,000 ကိုကဲထုတ်နိုင်ခဲ့ပြီးနောက်ထပ် 1,000 လောက်ကျန်နေသေးတယ်လို့လည်းဆွေရဒီမိုကရက်တစ်တပ်ဖွဲ့တွေကဆိုကြပါတယ်
အထူးစုံစမ်းရေးမှုရဲ့အစဉ်ခံစားထွက်ပေါ်လာမဲ့ကိစ္စကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကအေးအေးဆေးဆေးပဲတုံ့ပြန်လိုက်ပါတယ်။ဒေါနယ်ထရမ့်ရုရှားနဲ့ပတ်သက်ခဲ့သလားဆိုတဲ့ကိစ္စအထူးစုံစမ်းအစဉ်ခံစားကိုဘယ်အချိန်ဘယ်လိုထုတ်ပြန်မယ်ဆိုတာဟာနိုင်ငံတော်ရှေ့နေချုပ်အစ်စ်ပေါ်မှာသာလုံးဝမူတည်နေတယ်လို့သမ္မတထရမ့်ကအင်ဗျူရောရုံးကမှသတင်းတောက်တွေကိုပြောကြားလိုက်တာပါ။အထူးစုံစမ်းရေးမှုရောဘတ်မွန်လာရဲ့အစဉ်ခံစားအပြည့်အစုံကအစောဆုံးအနေနဲ့နောက်ပတ်မှာထွက်လာနိုင်တာဖြစ်ပြီးအဲ့ဒီလျှို့ဝှက်အစဉ်ခံစားအချင်းချုပ်ကိုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကကွန်ကရစ်လွှတ်တော်ကိုတင်သွင်းမှာဖြစ်ပါတယ်။သမ္မတရဲ့လောက်ရပေါ်မှာဒဏ်ပြန်ထောက်လိုင်းလုပ်ခဲ့သူဖြစ်တဲ့ FBI ယာယီညွှန်ကြားရေးမှူးအန်ဒရူးမက်ကိပ်ကိုလည်းသမ္မတထရမ့်ကချိုးနှိမ်ပြီးပြောကြားခဲ့ပါတယ်။မက်ကိပ်ကတော့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးပါတီနှစ်ဖက်စလုံးရဲ့အမတ်တချို့ကိုပြောပြခဲ့ခြင်းကဘယ်သူကမှမကန့်ကွက်ခဲ့ကြဘူးလို့လည်းပြောပါတယ်။FBI ဘက်ကတော့ Trump ဟာ Russia ရဲ့လူယုံတယောက်ဖြစ်နိုင်ခြေရှိတယ်လို့ဆိုထားတာပ
ါ American ပြည်ထောင်စုမှာလူမျိုးရေးမုန်တီးမှုအုပ်စုတွေဟာပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်မှုတွေနဲ့အတူအရေးအတွက်အားဖြင့်လဲနှစ်ဆတူပြီးစံချိန်တင်ခဲ့တယ်လို့သိရပါတယ်လူဖြူကြီးစိုးရေးဝါဒီတွေ Nazi လက်သက်ဝါဒီတွေစတဲ့လူဖြူအမျိုးသားရေးလူဝါဒီတွေဟာ2018ခုနှစ်အတွင်းအရေးအတွက်စီးပီးသားသားမြန်မာကြီးထွားလာတယ်လို့ Southern Poverty Law Center ကတောင်ပိုင်းဆင်းရဲမွေ့တေမှုဥပဒေရေးဌာနကဘလူးနေထုတ်အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ်။ Alabama ပြည်နယ်အခြေစိုက်တရားဥပဒေမြင့်တင်ရေးအဖွဲ့ကမှတ်တမ်းအရ2018အတွင်းလူမျိုးရေးမုန်တည်မှုတက်ကြွလှုပ်ရှားသူအဖွဲ့အစည်းတွေဟာ2019ထက်900ခန့်နှုန်းစုစုပေါင်းအပြင်ဆိုရင် 2020 အထိရှိလာခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီအဖွဲ့တွေထဲမှာလူဖြူလူမဲအမျိုးသားရေးဝါဒီအဖွဲ့တွေအပြင်ဂျူးစန့်ကျင်ရေး LGBTQ ခေါ်လိင်တူစုံမဲ့သူစန့်ကျင်ရေးနဲ့လူဖြူစန့်ကျင်ရေးအဖွဲ့တွေလည်းပါဝင်ကြပါတယ်။ဒီအဖွဲ့တွေအနေနဲ့တချို့ဟာလွန်ခဲ့တဲ့လေးနှစ်လုံလုံဇတိုက်လို့တွတ်တဲအကောင်လာခဲ့ပြီးအဖွဲ့အများစုကတော့အကြမ်းဖက်တာမရှိခဲ့ပေမဲ့တချို့အဖွဲ့တွေကတော့စေစေလောက်တဲ့အထိလှုပ်ဆောင်ခဲ့ကြပါတယ်။လူဖြူကြီးစိုးရေးဝါဒီတွေရဲ့လက်ချက်နဲ့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံမှာမနှစ်တုန်းကလူ40မကသေဆုံးခဲ့ရပါတယ်
။ အိန္ဒိယနိုင်ငံသားဂျက်စမစ်ဟာကင်ဆာတာကိုထရမ့်အစိုးရအဖွဲ့ကနိုင်ငံသားမူဝင်မှောင်ခိုရာဇာအဖြစ်နဲ့ကြေညာပြီးအရေးယူဒဏ်ခတ်မှုတွေချမှတ်လိုက်ပါတယ်။ဟာကင်ဆာတာနဲ့အတူတခြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း6ခုအတွက်လည်းအရေးယူဒဏ်ခတ်တာပါ။အဲဒီထဲမှာသူ့မိဘတွေလည်းပါဝင်ပြီးသူတို့ဟာသူ့လုပ်ငန်းလေပတ်ရေးအတွက်အကူအညီပေးသူတွေလို့ဆက်ဆွဲပါတယ်။ဟာကင်ဆာတာရဲ့ကဘာတလောမူဝင်ဆေးမှောင်ခိုရောင်းဝယ်မှုနဲ့ငွေမဲခွာချတဲ့ကွန်ရက်ဟာဗိမ်းဖြူနဲ့ OPH မူရဆေးဝါးတွေကဘာတလောမှောင်ခိုခိုးသွင်းမှုမှာပါဝင်ပတ်သက်နေတယ်လို့ American ဘဏ္ဍာရေးဌာနအကြီးတန်းအရာရှိကပြောပါတယ်။ဟာကင်ဆာတာဟာ UAE Arab ဆော်ဘွားများသမရနိုင်ငံမှာနေသူပါ။သူဟာ American ပြည်ထောင်စု Australia, Britain နဲ့ New Zealand နိုင်ငံတွေကိုဗိမ်းဖြူကုတ်ကင်း OPH နဲ့တခြားမူရဆေးတဲ့ဆေးဝါးတွေမှောင်ခိုခိုးသွင်းနေတယ်ကမ္ဘာ့နှံမှုရဲ့မှောင်ခိုရောင်းဝယ်လုပ်ငန်းကိုလုတ်ကင်နေတယ်လို့အဆွဆွဲခံရပါတယ်။ American ဘဏ္ဍာရေးဌာနကသူဟာ UAE မှာရှိတဲ့သူ့ကုမ္ပဏီကတဆင့် American ဒေါ်လာတန်းရာနဲ့ချီပြီးငွေမဲကနေငွေပြူခွာချတယ်လို့ပြောပါတယ်။ American ပြည်ထောင်စုတရားရုံးဂျူရီအဖွဲ့ကသူ့ကို2018ခုနှစ်တုန်းကမှုရဲ့မှောင်ခိုနဲ့ငွေမဲခွာချနဲ့အမှုပေါင်း46မှုနဲ့တရားစွဲဆိုခဲ့တာပါ။အခု American ရဲ့အရေးယူဒဏ်ခတ်မှုတွေရဟာကင်ဆန်တာရဲ့ American ပြည်ထောင်စုကပိုင်ဆိုင်မှုအလုံးကိုထိန်းချုပ်လိုက်တဲ့အပြင် American နိုင်ငံသားတွေသူနဲ့စီးပွားရေးလှုပ်ဆောင်မှုမလုပ်ဖို့လည်းပိတ်ပင်လိုက်တာပါ
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ပရိသတ်မျိုးရာဗီရဲ့ဒရင်တွေဆက်လက်ပြောပြနေပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံရေးဝန်ကြီးဝန်ကြီးဟာတရုတ်မြန်မာအမှတ်1နယ်ချမ်းမှတ်တမ်းကို file ဆစ်ဆေးခဲ့ပါတယ်။ဒါဟာတရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်တဲ့290ပြည့်မှာနိုင်ငံနယ်စပ်လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအရေးပါတယ်ဆိုတာကိုပြသတာဖြစ်တယ်လို့ CGTN တရုတ်သတင်းဌာနကဆိုပါတယ်။တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးဟာတရုတ်ပြည်အနောက်တောင်ပိုင်းလုံခြုံရေးကမ္ဘာလမ်းစီမံကိန်းပူးပေါင်းဆောင်ရွက်ရေးရုံးနဲ့တိုက်ရိုက်ဆက်ဆံနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောကြောင်းလည်းဖော်ပြထားပါတယ်။နိုင်ငံပြည်သူတွေရဲ့နေထိုင်မှုဝန်ကျင်ကောင်းဖန်တီးဖို့ဒေါ်အိုအင်ကကွယ်ဆောင်ချောက်ဖို့အတွက်လည်းဌာနဆိုင်ရာတွေကိုပြောကြားသွားခဲ့ပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတိဆောက်ရေးကိုပုံမအဆုံခွန်ဆိုင်လုကင်ကြဖို့နဲ့စီးပွားရေးပူပေါင်းဆောင်ရွက်ခြင်းအဖြစ်နေဆက်ဒေသမှာလူပုဂ္ဂိုလ်အပြန်နှံလဲလဲလောက်တာတွေကိုပုံမအလွယ်တူလုလနိုင်နိုင်မယ်လို့မျှော်လင့်ကြောင်းလည်းဝန်ကြီးကပြောကြားဆော်တယ်လို့ရေးသားထားပါတယ်။
ရွှေကြရီဌာနပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူစာချုပ်ချုပ်ဆိုထားပေမဲ့ဒုက္ခသည်တွေဌာနပြန်ရေးအတွက်တင့်တော်တဲ့ဝန်ကျင်ဖန်တီးပေးဖို့မြန်မာဘက်ကပြက်ကွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကဝေဖန်လိုက်ပါတယ်။တင့်လျော်တဲ့ဝန်ကျင်မဖန်ပီးကြီးပေးခဲ့တဲ့အတွက်အခုထိဒုက္ခသည်တွေနေရာပြန်ရေးအကောင့်ထဲမဖော်နိုင်ဘူးလို့အဘူဒါဘီကိုရောက်နေတဲ့ဝန်ကြီးချုပ်ကအင်ကာနေမှာပြောတာပါ။ဒုက္ခသည်တွေအတွက်မြန်မာအစိုးရကတာဝန်ယူတဲ့အပြင်သူတို့ကိုမြန်မာနိုင်ငံသားတွေဖြစ်နေပြန်ခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ်။2019ဩဂုတ်လကစပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့ရွန်ဂျာ9သိန်းခွဲလောက်ရှိနေတာပါဒုက္ခသည်တွေအတွက်လုံခြုံမှုမရှိတဲ့နေရာကိုအ мян ပြန်ပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကလုပ်နေတယ်ဆိုတော့ဆွဆွဲချက်ကိုတော့ဝန်ကြီးချုပ်ခါစင်နာကညင်းဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်တွေကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့မှုဆောင်ဒါရိုက်တာ Generator 4ကလည်းမြန်မာနိုင်ငံနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးကော်မရှင်ရဲ့ရွန်ဂျာပဋိပက္ခဖြည့်ရှင်အကြံပေးချက်တွေလိုက်နာဖော်ဆောင်မှုမြန်မာဆုအကိုတိုက်တွန်းပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရွန်ဂျာ9သိန်းကျော်ဌာနပြန်ရေးအတွက်တင့်တော်တဲ့အခြေအနေဖန်တီးပေးဖို့လိုနေသေးတယ်လို့ပြောခဲ့တာပါ
သူတို့ရဲ့ဘတ်အငွေစည်းရင်းတွေထဲကအမေရိကန်ဒေါ်လာ3နှင်းချီခိုးယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရုရှားလူမျိုးတူကိုအမေရိကန်ပြည်ထောင်စုရဲ့မြစ်တာရက်ခံချက်ကြောင့်လွှဲပြောင်းပေးဖို့ထိုင်းနိုင်ငံတရားရုံးကသဘောတူလိုက်ပေမဲ့သူဟာရုရှားနိုင်ငံစီကိုပဲနောက်ဆုံးသွားရောက်ဖွယ်စီနေပါတယ်။အမေရိကန်ပြည်ထောင်စုမှလိန်လယ်မှုငွေမဲခွာချမှုစွဲချက်တွေနဲ့စွဲဆိုခံထားရသူဒမီထရီယူကရိန်းစကီကိုအမေရိကန်ကိုလွှဲပြောင်းပေးမယ်လို့ဘန်ကောက်တရားရုံးကဗိုလ်ထုနေရာဆုံးဖြတ်လိုက်တာပါ။ယူကရိန်းစကီရဲ့အုပ်စုဟာအမေရိကန်၊ဩစတြေးလျ၊ဂျပန်၊အင်္ဂလန်၊ဂျာမနီနိုင်ငံသားတချို့ရဲ့ငွေတွေကိုခိုးယူခဲ့တာဖြစ်တယ်လို့တရားရုံးကဆိုပါတယ်။ဒါပေမဲ့သူဟာဒီပြစ်မှုတွေနဲ့ထိုင်းနိုင်ငံမှာထောင်ဒဏ်10နှစ်6လကြာခံပြီးရုရှားနိုင်ငံကိုပြန်ပို့ဖို့သဘောတူထားတဲ့အတိုင်းတရားရုံးကလည်းပဲရုရှားနိုင်ငံကိုလွှဲပြောင်းအမင်းချမှတ်ပြီးသားဖြစ်နေတယ်လို့ AP သတင်းတပုတ်မှရေးသားထားပါတယ်
။ရုရှားနိုင်ငံမော်စကိုမြို့မှာလိန်လယ်မှုနဲ့လွန်ခဲ့တဲ့9ရက်လောက်ကအဖမ်းခံခဲ့ရတဲ့ American စီးပွားရေးလုပ်ငန်းရှင် Michael Kelvey ကို ောင်းစရုံနဲ့တွေ့ဆုံခွင့်ဂုတည်မရသေးဘူးလို့ American Russia ကုန်သွယ်အဖွဲ့ကောင်းဆောင်ကပြောပါတယ်။ Moscow အခြေစိုက် American ကုန်သွယ်ရေးများအသင်းဥက္ကဋ္ဌ American နိုင်ငံသား Alexei O. Rodzenko ကKelvin နဲ့ပြောကြခွင့်မရပေမဲ့သူရောင်းရင်းတွင်လည်းစကားပြောခဲ့ရတယ်လို့ပြောပါတယ်။ Kelvin က Moscow ခြေစိုက် Stock အယောင်အဝယ်လုပ်တဲ့ကုမ္ပဏီကကိုပူတွဲပြီးတော့တည်ထောင်ခဲ့သူလည်းဖြစ်ပါတယ
်။ဂျာနာဗတီနီမနဲ့ခင်ထိတန်းရောက်နိုင်ငံကသတင်းတွေကိုဥကြဆန်သာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။အပတ်စဉ်ကဏ္ဍဒီမတိုင်ခင်အခုရင်ဆုံးနိုင်ငံတကာနဲ့မြန်မာဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုရှေ့သတင်းပတ်တဲ့ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပတဲ့အခါဒီထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားဘက်ကအမျက်ထွက်နိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။တောင်ကိုရီးယားဆိုးမျိုးတော်ကနေ VOA သတင်းတော့စတီဗ်မေလာပေးပို့တဲ့သတင်းကိုအခြေခံပြီးဒေါ်ခင်မျိုးသက်ပြောပြမှာပါ။
ဗီယက်နမ်နိုင်ငံဟနွိုင်းမှာတော့ February 28မှာကျင်းပမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်နေကြပါပြီ။ခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကဘာရက်လက်ထွက်လာမယ်ဆိုတာရေရံမသိကြသေးပေမဲ့မြောက်ကိုရီးယားဘက်ကဟိုးအိမ်ကလေးကထားခဲ့တဲ့ရည်မှန်းချက်ကတော့ကိုရီးယားကျန်းစွယ်မှာအမေရိကန်နဲ့ကုလတက်တွေမရှိသေးပဲဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့မြောက်ကိုရီးယားဆိုင်ရာဒုတိယသံမတ်ကြီးဟောင်းတယောင်ဟိုကအင်္ဂါနေ့မှာသတင်းထုတ်တွေကိုပြောပါတယ
်။ရင်းကွန်းဆိုင်ဘူကဒီအမ်ဂျေတ
ို့ကကျွန်တော်ကသူရဲ့နှစ်တဲ့မိန်ကွန်းကနေကိုရီးယားကျွန်းဆွယ်မှာငင်းချင်းလူလာတဲ့အာနာရှင်တယောက်ဖြစ်လာဖို့လုပ်မယ်ဆိုတာပြောကြောင်းတေကပြောသွားတာပါ။ကင်ကကိုရီးယားနှစ်နိုင်ငံကြားစီးပတိဘက်ကရော့စီဖို့ဂျားကန်နဲ့တခုဖန်တီးပြီးဒီဂျားကန်နဲ့ကိုတဖြည်းဖြည်းနှစ်ဖက်နိုင်ငံဘက်ချက်ယူတာကနေကျွန်းဆွယ်တခုလုံးငင်းချင်းရမယ်နီလန်ကိုချပြခဲ့တယ်လို့လည်းရှင်းပြပါတယ်။တကယ်လို့ဆောင်ကြည့်တုံးသက်သူတွေတွက်ထားတဲ့အတိုင်းသမ္မတထရမ့်ကဟနွိုင်းဆွေးနွေးပွဲမှာစစ်ပွဲအဆုံးသတ်ကြောင်းကြေညာခဲ့ရင်ကိုရီးယားနှစ်နိုင်ငံကြားထိတ်တဲရင်ဆိုင်မှုတွေမဖြစ်အောင်ကာကွယ်ဖို့ထားတဲ့ကုလသမဂ္ဂတက်တွေကိုရီးယားကျွမ်းဆွေမှာရှိဖို့မလိုတော့ဘူးလို့မြောက်ကိုရီးယားကကြေညာနိုင်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်းမြန်ရီမန်းချန်နဲ့ပတ်သက်ပြီး RAN Corporation ရဲ့ကာကွယ်ဆိုင်ရာအကြီးအကဲသုတေသနအရာရှိ Bruce Bennett ကတော့ဆိုမျိုးကချီတိတ်ပံကြောင်ဟောပြောပွဲမှာအခုလိုခံမှန်းလိုက်ပါတယ
်
ခင်ဗျာကိုရီးယားကျွမ်းဆွယ်မှာအမေရိကန်မရှိတော့တာကိုလိုချင်ပါလိမ့်မယ်။နောက်တောင်ကိုရီးယားကိုဖိအားကြီးကြီးပေးနိုင်မယ့်အနေထားရဖို့လည်းသူလှုပ်ချင်ပါလိမ့်မယ်။ဒါတွေမကပါဘူး။သူ့ပြည်တွင်းကခိုင်မာတဲ့ထောက်ခံမှုကိုပါလိုချင်မယ်လို့ထင်ပါတယ်
။ခေါင်းဆောင်နှုတ်ရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကတော့ဖြစ်လာနိုင်ခြေတွေအများကြီးရှိနေတယ်လို့အင်ကာနေကပဲသမ္မတအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။ဒါဟာတိတ်ဆိတ်လို့ရှားဖို့ကောင်းတဲ့ဆွေးနွေးပွဲတရားလို့သမ္မတကပြောပေမဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရင်ဟာအမေရိကန်ရဲ့အဓိကပန်းတိုင်ဖြစ်နေတာပါ
။ Well I just like to see ultimately denuclearization
အဆောင်မှာဒီပန်းနိုင်ငံကိုရောက်မယ်လို့တွေ့ထားပေမဲ့အချိန်ကိုတော့ကန့်တန်ထားပါဘူး။သူတို့ဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေမလုပ်မချင်းကျွန်တော်တို့ဘက်ကအမြန်တွန်းလှုပ်ဖို့မလိုပါဘူး။စမ်းသပ်မှုတွေလှုပ်လာမယ်ဆိုရင်တော့နောက်တစ်မျိုးလှုပ်ရမှာပေါ့။
သမရရဲ့နိုင်ငံတော်ခြေပြမင်ကွန်းမှာလဲသူသားသမရဖြစ်မလာရင်ခုချိန်လောက်ဆိုလူတန်းနဲ့ချီတေဆုံနိုင်တဲ့စစ်ပွဲကြီးဖြစ်နေပြီလို့ပြောပေမဲ့အင်ကာနီကတော့နှစ်နိုင်ငံဆက်ဆံရေးဟာအန္တရာယ်သိမ့်ရှိပဲတည်ငြိမ်နေတယ်လို့ပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်အတွက်ဘယ်တော့ကမှစီးချင်းချောက်မှုမဖြစ်ခဲ့ဘူးလို့တေကပြောပါတယ်ဒါအပြင်သမရထရမ့်ဟာမြောက်ကိုရီးယားရဲ့ထောင်ချောက်ထဲကိုကျနေတယ်လို့လည်းဝေဖန်ပါတယ်
미국대통령트럼프가유엔총회에
가서그나타마가트리니라가마타마라트럼프ပြောခဲ့တယ်အဲ့ဒီဒေတာမှာတကယ်စစ်ဖြစ်နိုင်တယ်လို့ပြောတာတွေဟာမဟာဗျူဟာဆိုင်ရာမဟာအမှားတစ်ခုဖြစ်တယ်လို့တေကပြောသွားတာပါအမေရိကန်နဲ့မြောက်ကိုရီးယားချာနျူကလ িয়ার စစ်ပွဲဖြစ်နိုင်တယ်ဆိုတာဟာမြောက်ကိုရီးယားရဲ့လုံခြုံမှုတစ်ခုလို့သူယုံကြည်ကြောင်းလည်းပြောပါတယ်ဒါအပြင်အမေရိကန်နဲ့ဆက်ဆံရေးအတွက်ယုံကြည်မှုတည်ဆောက်ရေးကိုအရေးတကြီးအရင်လုပ်ပြီးနောက်မှနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်မယ်မူပေါင်းကိုမြောက်ကိုရီးယားဘက်ကနေတိစောက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ Bennett ကတော့ Kim Jong Un အနေနဲ့သူ့ရဲ့ nuclear လက်နက်အစီအစဉ်တွေကိုလုံးဝဖျက်သိမ်းဖို့အတွက်သဘောတူညီချင်းရှိမရှိသူမသိပေမဲ့သမ္မတ Trump ဘက်ကကြေညာရင်တော့ကြေပြန့်တဲ့စစ်အဆုံးသတ်ဖို့ဖြစ်လာနိုင်တယ်လို့တကယ်ငြင်းချမ်းမှုရလာနိုင်တယ်လို့လည်းပြောပါတယ်။ Hanoi ထိပ်သီးအစည်းအဝေးအတွက်ပြင်ဆင်ဖို့မြောက်ကိုရီးယားဆိုင်ရာ American အထူးကိုယ်စားလှယ် Stephen Pagan Hanoi ကိုသွားနေပြီဖြစ်တယ်လို့မြောက်ကိုရီးယားအထူးကိုယ်စားလှယ်Kim Hyuk Cho ကလည်းအင်ကာနေမှာဘေကျင်းကိုရောက်နေတာမို့ဗီယက်နမ်ကိုသွားဖို့လုပ်နေတာဖြစ်နိုင်ပါတယ်။သမ္မတထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့အင်ကာနေတယ်လီဖုန်းပြောရမှာတော့မ နောက်ကိုရီးယားနျူကလ িয়ার လက်နက်အမြန်ဖြတ်သိမ်းရေးအတွက်အမေရိကန်ဘက်ကအကူအညီတောင်းလာရင်ကိုရီးယားနှစ်နိုင်ငံကြားယထန်းလန်းဖောက်လုပ်တာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တာအပါအဝင်မြောက်ကိုရီးယားကိုစီးပွားရေးလမ်းဖွင့်ပေးတဲ့နည်းနဲ့တောင်ကိုရီးယားကအမေရိကန်ကိုအကူအညီပေးနိုင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်
။ဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။အခုတော့မြန်မာဆိုင်ရာသတင်းလွှာတွေတင်ဆက်မှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့အတူလှုပ်ဆောင်ဖို့ရှိတဲ့နောင်လာမယ့်အစီအမံကိန်းကြီးတွေမှာပြည်သူလူထုအကျိုးအတွက် NLD အစိုးရကသတိကြီးစွာနဲ့ကင်တွယ်ဖို့လိုတယ်လို့ပြပအခြေစိုက်မြန်မာရေးလှိလာသုံးသပ်သူတွေကသတိပေးလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကလာမယ့် EB လာတဲ့တရုတ်နိုင်ငံကိုသွားပြီးနားလည်မှုစာကျွန်းလွှာထိုးဖို့ရှိနေချိန်မှာအဲ့လိုပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြကြပါမယ်။တရုတ်နိုင်ငံကအပေါ်ဆောင်မဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဇင်းညံလမ်းအပိုင်းစီမံကိန်းတွေကိုအကောင့်ထဲပေါ်သွားဖို့တရုတ်မြန်မာအစိုးရကြား2018စက်တင်ဘာလကနှစ်နိုင်ငံနားလည်မှုစာကျွန်းလွှာ MOU ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။အဲ့ဒီစီမံကိန်းတွေထဲမှာတရုတ်နိုင်ငံယူနန်ပြည်နယ်ကနေရခိုင်ပြည်နယ်ကြောက်ပြူရင်းနဲ့စေကမ်းအထိကုန်သွယ်ရေးရထားလမ်းကြောင်းကြီးတစ်ခုဖောက်လုပ်ဖို့ရာထားပြီးဖြစ်ပါတယ်။အဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ဒေသခံပြည်သူတွေကိုပွင့်လင်းမြင်သာမှုရှိစွာချပြဖို့လိုတယ်လို့ထောက်ပြသူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ်
။အခုတရုတ်ပြည်ကလုံမဲ့အဲ့ဒီစင်ဂျန်လမ်းမကြီးပေါ့လေဆိုတာကသူတို့ကရှမ်းပြည်မူဆယ်ကနေဖြတ်ပြီးတော့မန္တလေးပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်အထိသူတို့ရထားလမ်းကြီးဖောက်ဖို့အစီအစဉ်ပဲ။ဒီရထားလမ်းကြီးဖောက်တာကဗမာပြည်တပီလို့ဖြတ်ပြီးတော့မှတရုတ်ပြည်ထဲကိုကုန်ကူးဖို့ကုန်တင်ဖို့ကုန်ပို့ဖို့ရန်ရထားလမ်းကြောင်းကြီးဖြစ်တယ်။ဆိုတော့အဲ့ဒီရထားလမ်းကြောင်းကြီးကအကုန်အကျအများကြီးကျလိမ့်မယ်။ကျွန်တော်တို့မြန်မာနိုင်ငံအစိုးရလည်းတရုတ်ကိုဘလောက်အထိအကျွေးတင်မယ်ဆိုတဲ့အကြောင်းကိုအသေးစိတ်ပြည်သူလူထုကိုတင်ပြတာမရှိဘူးဗျာ။ဒီအကျွေးတွေလည်းပြည်သူတွေကပဲပြန်ဆိုက်ရမှာ။ပြည်သူတွေရဲ့တဘောထားကိုမခံယူဘဲနဲ့ဒီသွားပြီးတော့မှတဘောတူလက်မှတ်ထိုးပြတော့တုံးမယ်ဆိုလို့ချင်းတရားမျှတမှုမရှိဘူးလို့ထင်တယ်ဗ
ျ။တရုတ်မြန်မာဆက်ဆံရေးကိုပြန်ကြည့်ရင်မြန်မာနိုင်ငံပေါ်ကြားရောက်နေတဲ့နိုင်ငံတကာအဖိအားတွေကိုတရုတ်ကအကာအကွယ်ပေးထားတဲ့တာဒဂါတွေရှိနေတာကြောင့်တရုတ်နဲ့ပတ်သက်တဲ့စီမံကိန်းတွေမှာမြန်မာအစိုးရကယတိပြညှင်းဆန်ဖို့ခက်နေတဲ့အနေအထားရှိတယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။ဒါကို NLD အစိုးရကအတက်နိုင်ဆုံးကာကွယ်ဖြေရှင်းမယ်လို့ယုံကြည်သူကအမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာအရေးလိလာသုံးသပ်သူဒေါက်တာတင့်ဆွေဖြစ်ပါတယ်
။ဒီကနေ့လုတ်ပြီးသားဖြစ်တဲ့တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုအထောက်အကူပြုတဲ့စီမံချက်ကြီးတွေမြောက်များစွာဟောပြီးခဲ့တဲ့စစ်ဆိုးရလက်ထက်နဲ့ပြီးခဲ့တဲ့ကြက်ခံရေးဆိုးရလက်ထက်မှာကျွန်တော်တို့တော်တော်များများလုတ်ပြီးပါပြီ။အဲဒါပြောလို့ရှိရင်ကျွန်တော်တို့ပိုက်လိုင်းကိစ္စရောမြစ်ဆုံရောဝမ်ပေါင်ရောပေါ့နော်။အဲတော့အဲ့ဒီနေရာမှာအခု NLD ဆိုးရတက်လာတော့နောက်ထပ်တရုတ်ကအထက်ချက်တဲ့ပြန်မြင်တယ်မှာ NLD ကဆုံးဖြတ်ရတော့မှာပေါ့အဲ့တော့ကျွန်တော်ကတော့ NLD ဆိုတာအနေနဲ့ကိုယ်နိုင်ငံအကျိုးစီးပွားမရုပ်အောင်သာလျင်လုပ်ပြီးတော့သူတို့တရုတ်ကလှုပ်လာတဲ့ project စီမံချက်ကြီးတွေပေါ်မှာကျွန်တော်တို့ကိုယ်နိုင်ငံအကျိုးစီးပွားကိုလုံးလုံးရသလောက်ကာကွယ်နိုင်ဖို့ကြိုးစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်ဆိုရင်ကတော့နိုင်ငံရဲ့အရင်အမြင့်တွေနဲ့နိုင်ငံရဲ့လုံခြုံရေးတောင်းကကြည့်ရမယ့်အရာတွေမှာဒီကွာထုတ်ပြန်ဝင်ရောက်လို့ရှိရဲ့ကျွန်တော်တို့တိုက်ပြည်လူမျိုးရေးလည်းတိတ်ကြိုက်နိုင်တယ်နောက်ကအရင်းမြစ်တွေလည်းကုန်ဆုံးနိုင်တယ
်တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းပေါ်မှာပါမဲ့စီမံကိန်းပေါင်း12ခုလောက်ရှိပြီးအဲ့ဒီထဲမှာရထားလမ်းအပြင်စွမ်းအင်ဗန်လုပ်ငန်းစီးပွားရေးလုပ်ငန်းတွေဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကနေပြည်တော်မှာလုပ်တဲ့ရန်ဝန်းတစ်ခုလမ်းကြောင်းတစ်ခု OBOR စီမံကိန်းအကောင့်ထဲပေါ်ရေးဦးဆောင်ကော်မတီအစည်းအဝေးမှာတော့အဲ့ဒီကော်မတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်ဆန်းစုကြည်ကတရုတ်ရဲ့စီမံကိန်းတွေကိုလက်ခံရမှာပြည်ရင်းလုံထုံးလုံနီးတွေပြည်ရင်းစီမံကိန်းမူဝါဒတွေနဲ့ကန့်ညီမှုရှိမရှိဆိုတာကိုအသေးစားစစ်ဆေးပြီးမှလက်ခံဖို့လိုကြောင်းတိုက်တွန်းခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့လာမယ့် AB လအတွင်းတရုတ်နိုင်ငံပီကင်းမြို့မှာကျင်းပဖို့ရှိတဲ့ဒုတိယကြိမ် OBOR ညီလာခံကိုတက်ရောက်ဖို့ရှိပြီးတရုတ်မြန်မာစီးပွားရေးဇင်းညံလမ်းနဲ့ဆိုင်တဲ့စီမံကိန်းတွေအတွက်နားလည်မှုစာကျွန်းလွှာတွေလက်မှတ်ရေးထိုးသွားဖို့ရှိကြောင်းပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ။ဗီဒီယိုရဲ့ကြာသပတင်းနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတကဆက်ပြီးတင်ပြချင်တာကအတိုးနှုန်း7300ခန့်လုံးနဲ့တရုတ်စီကအမေရိကန်ဒေါ်လာတန်းထောင်ပေါင်းများစွာချေးယူပြီးတိစောက်မဲ့ရန်ကုန်မြို့အသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးအမြတ်အများကြီးပေါ်ထွက်စေမဲ့စီမံကိန်းအဖြစ်တောင်းဝန်ရှိသူတွေဘက်ကအခိုင်အမာပြောဆိုနေပေမဲ့ နောက်ထပ်မြစ်စုံနဲ့ကြောက်ဖြူစီမံကိန်းတွေလိုတရုတ်ရဲ့အကျွေးထောင်ချောက်ထဲရောက်သွားနိုင်တယ်လို့မြန်မာစီးပွားရေးကဲခတ်တွေကသုံးသပ်ပါတယ်။ရန်ကုန်မြို့သစ်စီမံကိန်းအတွက်မြန်မာနဲ့တရုတ်အကျိုးမြတ်ဘယ်လိုခွဲယူကြမှာပါလဲ။မဟင်ညိုင်ကတင်ပြမှာပါ
။ February 15ရက်နေ့ရန်ကုန်မြို့တော်ခမ်းမမှာကျင်းပတဲ့ရန်ကုန်မြို့သစ်အပြည့်သက်အစ်စ် Master Plan ဆွေးနွေးပွဲမှာရန်ကုန်မြို့သစ်စီမံကိန်းကရရှိမဲ့အကျိုးမြတ်နဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောသွားပါတယ်
။အခုတည်ဆောက်မဲ့ area 2000နဲ့တွက်မယ်ဆိုလို့ရှိရင် ਏ က16000ဟာနိုင်ငံတော်အစိုးရကနေရရှိမဲ့မြေဖြစ်ပါတယ်ဒီမြေပေါ်ကနေပေါ်ထွန်းလာမဲ့အကျိုးမြတ်ကြီးအများကြီးဟာရန်ကုန်မြို့ဟောင်းကိုအများကြီးကဲ့တင်သွားနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ budget တွေအများကြီးပေါ်လာမှာဖြစ်ပါတယ်တံတားတွေလမ်းတွေဒါပေမဲ့ဒီဟာကိုစနစ်တကျစီမံခန့်ခွဲနိုင်ဖို့လိုပါတယ်ဒါကြောင့်ကျွန်တော်တို့အခုလုပ်နေတဲ့စနစ်ကစနစ်တကျစီမံခန့်ခွဲနိုင်အောင်လုပ်တာဖြစ်ပါတယ
်။ရန်ကုန်မြို့သစ်စီမံကိန်းကိုအဓိကအကောင့်ထဲပေါ်နေတဲ့ NYDC CEO ဦးသိန်းဝေခေါ် search band ကတော့ဒီစီမံကိန်းအတွက်တရုတ်အစိုးရရဲ့ CCCC ကုမ္ပဏီကိုလုတ်ပိုင်ခွင့်ပေးမှာဖြစ်ကြောင်းနဲ့အကျိုးအမြတ်တွေဘလို့ခွဲဝေယူမလဲဆိုတာအဲ့ဒီဆွေးနွေးပွဲမှာအခုလိုပြောပါတယ
်။ကျွန်တော်တို့ CCCC ကိုပေးတာ project က6မျိုးရှိတယ်။အလုံးက6မျိုးရှိတယ်။ခုနပြောလို့တရား20ရှိတယ်လမ်း26ကီလိုမီတာရှိတယ်ရွာမြို့က5ခုရှိတယ်စက်မှုဇုံက23ကီလိုမီတာ square ကီလိုမီတာရှိတယ်73 square ကီလိုမီတာရှိတယ်ပြီးတော့ဒီအဲ့ဒီရေစိုးအဲ့ဒီတော့6မျိုးရှိတယ်6မျိုးရှိတာလိုအပ်တဲ့ငွေအခုတွက်ထားတာတန်ပေါင်းဒေါ်လာတန်ပေါင်း1680လောက်ကျမယ်အဲ့ဒီငွေကသူအကုန်လုံးတရားရကနေသူထုတ်ရမယ်သူထုတ်ပြီးတော့သူတာဝန်ယူရမယ
်ဒါ့အပြင်ရန်ကုန်မြို့သစ်စီမံကိန်းအတွက်ရန်ကုန်တိုင်းအစိုးရဘက်မှပတ်စံမရှိသလိုပတ်စံလည်းထုတ်မှာမဟုတ်ဘဲတရုတ်ကိုပဲမြေပေးမှာဖြစ်ကြောင်းနဲ့မြေဈေးနှုန်းကိုလည်း1 square meter ကို5ဒေါ်လာနဲ့သတ်မှတ်ထားကြောင်းဦးသိန်းဝေကအခုလိုပြောပါတယ
်ကျွန်တော်တို့ကတပြားမှမထုတ်ဘူးသို့တော့ကျွန်တော်တို့ဘာထည့်လဲဆိုတော့သူဒီဆောက်လို့ရလို့ရမယ်နေရာတွေလမ်းတွေရေစက်ဒီတဒါဆင်းတဲ့နေရာเนาะဆက်မှုမြေတွေကျွန်တော်တို့ထုတ်ပေးတယ်เนาะမြေတွေထုတ်ပေးတဲ့အချိန်မှာဒီမြေကိုဈေးတကူတတ်မှာတယ်ဆိုတော့ကျွန်တော်တို့ကတီလဝါဂျပန်နဲ့ဖက်ဆက်လုပ်တဲ့တီလဝါဆက်မှုဆောင်ရဲ့ဈေးကိုကျွန်တော်တို့နိုင်ငံတော်အစိုးရခွင့်ပြုချက်ရသုံးတက်တယ်အဲ့ဒီဈေးက5ဒေါ်လာ1 square meter အဲ့ဒီဈေးနဲ့တွက်လို့ရှိရင်သူလိုအပ်တဲ့ခုနပြောတဲ့လုပ်ငန်းတွေကိုလုပ်ဖို့လိုအပ်တဲ့နေအကုန်လုံးတွက်လာလို့ရှိရင်ကျွန်တော်တို့ထုတ်တဲ့တန်ဖိုးဟာဒေါ်လာ144တန်းပဲရှိတယ်သူထုတ်တာ1680ရှိတယ်ဆိုတော့သူထုတ်တဲ့နှုံနဲ့ကျွန်တော်ထုတ်တဲ့နှုံကျွန်တော်တို့ငွေသားမထုတ်တော့လဲကျွန်တော်တန်ဖိုးတစ်ခုရှိတဲ့မြို့ထုတ်တော့ကျွန်တော်ထုတ်တာ800ခိုင်နှုံသူထုတ်တာ9200ခိုင်နှုံ
အခုလိုမြေဈေးနှုံ1 square meter ကို5ဒေါ်လာနဲ့သတ်မှတ်ပေးတာဟာကာလပေါက်ဈေးနှုံနဲ့အရန်กว่าနေတဲ့အတွက်တရုတ်ကိုအလကားပေးတယ်လို့ဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြမစီးပွားရေးပညာရှင်ဦးကန့်ထွန်းကပြောပါတယ
်မြေနဲ့ပြန်ပြီးတော့ငွေစာမြေဆို5ဒေါ်လာပေးမိကမှာ5ဒေါ်လာဆိုတာလုံးဝမဖြစ်တဲ့ကိစ္စပါပဲ။ဘာလို့တကယ်ဆိုရင်တော့မှဒီပေးပြီးတော့ဆိုရင်တော့ပေါက်စင်းနဲ့တောင်းတာပြီးတော့ပေးရမယ်။အခုကပေါက်စင်းရဲ့အများကြီးမြေတံဖိုးဆိုတာတပြည်းပြည်းတက်တက်နေတာ။နှိရှေလေးတံဖိုးတက်ယူတယ်။အဲ့တော့5ဒေါ်လာနဲ့တခါတည်းဟိုတောင်းတာပြီးတော့ပေးလိုက်တယ်ဆိုရင်အလကားပေးရမယ်တူတူ
။အခုလာမဲ့တပတ်နှစ်ပတ်အတွင်းမှာတော့တရုတ်ကုမ္ပဏီ CCCC နဲ့စိုင်းထိုးထားတဲ့အချက်လက်စာမျက်နှာပေါင်း1000ကျော်ရှိတဲ့စာရွက်စာတမ်းကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်တယ်လို့ NYDCC ကိုဦးသိန်းဝေကရန်ကုန်မြို့ဆွေးနွေးပွဲအတွင်းမှာပြောသွားပါရရှင်
။မင်းညိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့တိုက်ပွဲအခြေအနေကိုကြည့်ရအောင်ပါ။ရခိုင်ဒေသတွင်းမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲတွေပိုပြီးတော့အရှိန်ပြင်းထန်လာနေပြီးမြို့နယ်နီးစပ်လာတဲ့နေရာတွေထိကိုပါကူးစက်လာနေတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတွေတိုးပွားလာနေတာပါ။နောက်ဆုံးအခြေအနေကိုတော့ VOA သတင်းတော့မတ်မီခသတင်းပေးပို့ပါရစေ
။ရသေးတောင်မြို့နယ်မင်းဘူးကျေးရွာအနီးရခိုင်ပြည်နယ်မြောင်ဦးမြို့နယ်နဲ့ ပေါ့ပင်ခွင်းကြီးရွာအရှိတ်တောင်တန်းတွေနဲ့ရန်ကုန်စစ်တွေကားလမ်းတလျှောက်မှာပါတိုက်ပွဲတွေဟာမနေ့ကမနက်ပိုင်းကနေစပြီးပြန်လဲပြင်းထန်လာတာဖြစ်တယ်လို့စစ်တွေဒေသခံတအူးလည်းဖြစ်တိုက်ပွဲဖြစ်ရာနေရာအနီးတဝိုက်နားကိုတွားရောက်ခဲ့တဲ့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ဦးဇော်ဝင်းကလက်ရှိမြေပြင်အခြေအနေကိုအခုလိုပြောပြသွားတာပါ
မနေ့ဆိုရင်တောကြည့်လိုက်တော့အဲ့ဒီကြောက်တော်နဲ့မြောက်ဦးမြို့နေအဆက်အချောင်းရှိတယ်လေအဲ့ဒီတံတားလေးနားပါပဲကတ်လျက်ပဲဖြစ်နေတာအဲ့တော့တံတားရဲ့မြောက်ဘက်ချင်းမှာလက်ဒီကွန်ကရစ်လမ်းအလေးမှာအမြောက်ထူတာ200ရှိတယ်ရအမြောက်ကြလို့ချင်းဝခံခံတော့တာလေပြူတော့တာလေအဲ့လို200တွေ့တယ်ပြီးတော့ဒီတံတားရဲ့တောင်ဘက်ကြောက်ကြဲရွာနဲ့တံတားကြပေါ့တံတားနဲ့ကက်လျက်ပဲအဲ့နောက်မှာသွေးတွေကတော့ကြီးမကောင်းအောင်ညားနေတာပဲပေဟိုနေမှုတွေတော့ဖုံးနေကြတယ်ရေးတက်ဖွေတာလေအဲ့တော့အသားစားတွေကအစာနေနေရှိရ
ပြနေနောက်ပိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတမရဘက်ကစစ်ရဟတ်ရင်နှစီနဲ့တိုက်ခိုက်မှုတွေရှိနေတယ်လို့ဒေတာကန်တွေဘက်ကရောအေအေဘက်ကပါပြောပေမဲ့တမရဘက်ကိုအတီးပြုလို့မရနိုင်သေးပါဘူး။ဒါအပြင်တိုက်ပွဲတွေပြင်းထန်မှုကြောင့်အမျိုးသမီးတူတေဆုံးနေဆိုပြီးလူမှုကွန်ရက်မှာတက်လာပေမဲ့လည်းကုညီကယ်ဆယ်ရေးအဖွဲ့တွေဘက်ကအတီးပြုချက်မပေးနိုင်သေးပါဘူး။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့အေအေရခိုင်တမရပြောခွင့်ရခိုင်တုခက
ဒီနေ့လည်းတိုက်ပွဲကတော့ဆက်ပြီးတော့ဖြစ်နေလို့ဗျ။အဲ့ဒီမှာဒီတိုက်ပွဲဖြစ်နေတာဒီမျိုးနေ3ခုလို့ပြောလို့ရတာပေါ့နော်။ရတဲ့တာမျိုးနေချင်းမှလည်းဖြစ်နေတယ်။မြောက်ဦးကျမ်းမှလည်းဖြစ်နေတယ်။မနေ့ဒီဒီလိုအမင်းမစီမှာဒီတေးတော်မျိုးရဲ့အနောက်ဖက်ဒီမင်းဖူးရွာနဲ့နေရွာကမှတိုက်ပွဲဖြစ်နေကြ။အဲ့ဒီမှာဗမာစစ်တပ်ဖက်ကတော့နော်ဆေးရောက်ခဲမနေကြဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်။မြောက်ဦးမျိုးနယ်ခြေမှာလည်းတိုက်ပွဲကဆက်ပြီးတော့ဖြစ်နေတယ်။2019ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မနေ့ခုနှစ်နာရီမနေ့မစီကဆက်ပြီးတော့ဒီမနေ့ကတိုက်ပွဲဖြစ်ပေါ်ခဲ့တဲ့နေရာနားမှာပေါ့ဒီအဲ့ဒီမှာရန်သူဖက်ကတော့နော်ရဟတ်ရင်တွေတုံးပြီးတော့မှဟိုတိုက်ခိုက်ကြတာတွေရှိတယ်။အပီကတိုက်ပွဲကတော့ဆက်လက်ပြီးတော့ပြင်းထန်နေတယ်ပေါ့။ဟိုနောက်ဒီအလဲဝါမျိုးနယ်ကုံပြင်းရွာရဲ့အရှိတ်ခဲတောင်ကမ်းပေါ်မှာလည်းပဲဒီမနေ့7လလောက်ကစပြီးတော့ဖြည့်သွေးတိုက်ပွဲဖြစ်ပေါ်နေတယ်ဗျ
။လက်ရှိမှာတော့ပောက်ပင်ကွင်းကျေးရွာ၊နလိပ်ဘက်ကွင်း၊ဘိုးတော်တောင်ကြောကြားနဲ့ကာချောင်းတောင်ကြောကြားတွေမှာညနေ9နာရီအချိန်ထိတိုက်ပွဲတွေဖြစ်နေကြောင်းဒေသခံတွေကတော့ဆိုပါတယ်လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့ငញ្ញမ်းရေးလုပ်ငန်းစဉ်တွေသာဆက်လက်ညှိနှိုင်းမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးအေရခိုင်တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ခိုင်ဒုက္ခက
ဖြစ်နေတဲ့တိုက်ပွဲတွေကနော်ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒါနေပြည်တော်အစိုးရရဲ့ဆုံးဖြတ်ချက်ပဲကြာနော်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကနော်ရခိုင်တပ်မတော်ကိုအမြင့်ပြုတ်တိုက်ခိုက်ဖို့အတွက်ဒါအမိန့်ပေးထားတယ်ဆိုတော့အဲ့ဒီရဲ့နောက်ဆက်ချက်ကြီးအခုကနေပြီးတော့ဒါကျွန်တော်တို့ခိုင်တမတော်ကိုနော်သူတို့ကဒါအညိုတကြီးနဲ့နေပြီးတော့မှဒီအားအလုံးရင်းတုံးပြီးတော့မှဒါထုတ်ဖြစ်နေတာဆိုတော့အဲ့ဒါကြောင့်မို့လို့နော်တိုက်ပွဲရဲ့ area ကတော့ဒါဟိုပို့ပြီးတော့ကြေပြန့်လာတယ်ပေါ့ဒီခိုင်ဒေသတစ်ခုတည်းကိုပဲသူတို့ကနေပြီးတော့ဒီတမနှစ်နှစ်ရဲ့တမငါးငါးနောက်တမကိုကိုနောက်ပြီးတော့ဒီအခြားဒီတိုက်ရင်တမတွေလေချောင်းဖြစ်ကူတွေနဲ့နေပြီးတော့နော်အင်အားအလွန်ကျန်တုံးပြီးတော့မှဒါကျွန်တော်တို့ခိုင်တမတော်ကိုသူတို့အပြင်းအထန်ထုတ်ဖြစ်နေတာဖြစ်တယ်ကြာအခုလိုလိုဆယ်နေထားမှာတော့ဒါညီညာရေးကတော့တိုက်အလှမ်းဝင်နေဦးမယ်လို့ပြောအဲ့လို
ခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်ရခိုင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ဟာပုံမှန်များပြလာပြီးဒီလိုဒုက္ခသည်တွေအတွက်စားဝတ်နေထိုင်ရေးအခက်အခဲတွေရှိနေကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်လက်ရှိဒုက္ခသည်အရေးအတွက်အတိအကျစည်ရင်းတီးရဖို့ခက်ခဲပေမဲ့လည်းခမန်းကြီးရတော့စစ်ရှောင်ဒုက္ခသည်1000နီးပါးရှိနိုင်တယ်လို့အရင်ကခံမှန်းခဲ့ပေမဲ့အခုလိုတိုက်ပွဲတွေပြင်းထန်လာတာကြောင့်တိုးလာနိုင်ပွဲရှိတယ်လို့ကုညီကယ်ဆယ်ရေးသမားတွေကဆိုပါတယ်ရှင်
ပြည်ဝေးသတင်းတော့မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြခင်မနေ့6နာရီခွဲနောက်ပိုင်းမှာထုတ်လွှင့်သွားမယ့်အစီအစဉ်ဒီမှာတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်သလိုသူယုံကြည်ရာစရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ပြည်ဝေးကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1505ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအီဒီယန်အင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရာကဏ္ဍမှာတော့
ခွင့်ရေးနဲ့ခွင့်လန်းတာရှိမယ်ဆိုလို့ရှိရင်လူငယ်တိုင်းဟာဘဝတိုးတက်ရေးလမ်းကြောင်းပေါ်ရောက်သွားကြမှာပါပဲဒါပေမဲ့အရေးကြီးဆုံးကတော့လူငယ်တွေရလာတဲ့ခွင့်ရေးကိုအမိအယားစုတ်ကင်ပြီးကြိုးစားအားထုတ်ဖို့အရင်ရည်ကြီး
ဒေါက်တာဆိုင်းလုံရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာအပြည့်စုံနားရဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်မှာပြည့်ဦးကျော်စံသားနဲ့ဒေါ်လလတန်တို့ကစူးစီးတင်ပြထားတာပ
ါထိုင်းနိုင်ငံမလုတ်ရတာမြန်မာလုံထိုင်မလားဆိုတဲ့ Counts နဲ့ The Nation သတင်းစာမှာရေးသားထားတာကိုဖတ်ရပါတယ်ထိုင်းနိုင်ငံမှာစဉ်းစားဖို့တောင်မဖြစ်နိုင်သေးဝယ်စီရဲ့စစ်တပ်ပြုပြင်ရေးကိုအိန္ဒိယမြန်မာနိုင်ငံကရဲဝန်စွာစတင်လိုက်ပြီလို့ညွှန်းထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ရေးဆွဲတဲ့အခြေခံဥပဒေကိုပြင်ဆင်ဖို့ကော်မတီတရားဖွဲ့စည်းလိုက်နိုင်တာဟာခြေလှမ်းမကျေလှတော့လဲဥတီကျဲမှန်ကန်ပြီးကျိုးဆိုးအပ်သောခြေလှမ်းတရားဖြစ်တယ်လို့ဆိုပါရယ်။ဒါ2015ရွေးကောက်ပွဲနိုင်ပြီးဒင်ကားဆက်လို့ဒေါအောင်ဆန်းစုကြည်ရဲ့ NLD အနေနဲ့ပထမဦးဆုံးအကြိမ်စစ်တပ်နဲ့ရင်ဆိုင်တွေ့လိုက်တာဖြစ်တယ်လို့လည်းဆိုပါရယ်။အခြေခံဥပဒေအရစစ်တပ်ဟာလွှတ်တော်အမှတ်25ရာခိုင်နှုန်းနဲ့အရေးအကြီးဆုံးဝန်ကြီးဌာနသုံးခုကိုထိန်းချုပ်ပြီးဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုလည်းအင်မတန်ခက်ခဲအောင်စီစဉ်ထားတာဖြစ်ပါတယ်။နိုင်ငံရေးအပေါ်တက်မတော်ရဲ့ထိန်ချုပ်မှုကိုထိုးဖောက်ဖို့အစောပိုင်းကြိုးပမ်းချက်တွေဟာဇသိမ်းမလှခဲ့ပါဘူး။2018အခြေခံဥပဒေကိုလူထုဆန္ဒခိုင်ဝဲတရားကျင်းပပြီးပြောင်းလဲနိုင်ပွဲရှိတယ်ဆိုတဲ့လမ်းကြောင်းကိုစူးစမ်းရင်းဖွဲ့စည်းပုံရေးရာကျွမ်းကျင်သူရှင်းနေဦးကိုနီဟာ2018ဇန်နဝါရီလတုန်းကရန်ကုန်လေစိမ်းမှာအသက်ခံသွားရပါတယ်။ဒေါအောင်ဆန်းစုကြည်ကိုတေးဝင်းဝန်ကြီးချုပ်အဆင့်မသတ်မှတ်ရင်နိုင်ငံတော်ရဲ့အတိုင်းမြင်ခံပုဂ္ဂိုလ်အနေနဲ့အစိုးရအဖွဲ့ကိုဥဆောင်နိုင်အောင်ကြံစည်ခဲ့သူလည်းပဲဥက္ကဋ္ဌပဲဖြစ်ပါတယ်။အခုဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှာအဖွဲ့ဝင်45ဦးအနက်က NLD က18ဦးစစ်တပ်က10ဦးကြံဖွဲ့စည်းရာကုလသမဂ္ဂပါဝင်ပြီးဒါပါတီစုံပူးပေါင်းဆောင်ရွက်တဲ့သဘောလုံးဆောင်ထားတာတွေ့ရတယ်လို့ဆိုပါတယ်။စစ်တပ်ဟာအခြေခံဥပဒေရဲ့အဓိကအချက်လက်ကိုပြောင်းလဲဖို့မလိုလားပေမဲ့ရုပ်စွာဆုံးဒီဥပဒေကိုပြင်ဖို့လိုအပ်တယ်ဆိုတာကိုအသိမှတ်ပြုလာပါတယ်။ဒါဘာကြောင့်လဲဆိုတာမသေးကြပါပဲ။စစ်တပ်ဟာအနာဂတ်ပုံမှန်ချုပ်ကန့်ထားသောညာလဲမကြသေးမီကလူရက်တွေကြောင့်ကဘာကဝေဖန်မှုတချို့ကိုရင်ဆိုင်နေရတဲ့အတွက်လူစလူလိုက်ပြီးကစားလာတာဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်။စစ်တပ်ကိုနိုင်ငံရေးကဖယ်ထုတ်ဖို့နဲ့တချို့ကဆိုရင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကြောင့်စစ်ဘုတ်တို့ကိုဥပဒေအရအရေးယူပြီးတော့တောင်းဆိုနေကြတာလည်းဖြစ်တယ်လို့ဆိုပါတယ်မြန်မာပြည်မှာဒီလိုအခြေခံဥပဒေပြင်ဆင်ရေးခြိလှမ်းဟာသိငယ်လှပေမဲ့ဒီဥပဒေကိုပြင်ဆင်ဖို့အရသာအစိုးရဘက်ကတွန်းအားတော့ရရင်ခိုင်မာလှတယ်လို့လည်းဆိုထားပါတယ်မြန်မာနိုင်ငံရှင်ကြီးမယ်ဆိုရင်ထိုင်းနိုင်ငံမှာတော့စစ်တပ်ပြုပြင်ရေးပြောဆိုတဲ့အသံဟာလုံးဝဆင့်ညင်နေပြီဘုတ်တို့ကြီးပရယုတ်ချန်နိုရှာဟာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုနဲ့အာဏာဆက်ယူဖို့ကြိုးပမ်းနေတယ်လို့ဒီသာထားပါခင်ဗျာ
ဆက်လက်ပြီးရစ်စက်တဲ့မက်မူရစီဝါဂိုင်းတွေဟာချူတင်ကာကွယ်မှုနဲ့တဲ့မြန်မာနိုင်ငံကိုဆေးဆွေးအောင်လုပ်နေပြီးဆွေကောင်းကြီးနဲ့ Channel News Asia သတင်းမှာဖော်ပြထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံတစ်ဖွာမက်ဖက်တမင်းဆေးဆွေးမှုကြောင့်ရင်ဆိုင်နေရတဲ့ကဆိုးကြီးကနေသူတို့လူအဖွဲ့စည်းကိုကယ်တင်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံအရှေ့ပိုင်းမှာခရီးယန်တွေဟာဒုတ်ဓာဆွဲပြီးငွေဆေးမှောင်ခိုပွဲစားတွေနဲ့ဆေးဆွဲကြသူတွေကိုဝိုင်းတိုက်ခိုက်နေကြတယ်လို့အစချီရေးသားထားပါတယ်။ဒါပေမဲ့ခုလိုမူရစ်ဆေးညှိနှင်းဖို့ကြိုးပမ်းတဲ့သူတွေအနေနဲ့အသက်အန္တရာယ်ချိမ့်ချောက်မှုတွေခံကြရတဲ့အတွက်ကြောင့်ဒီကြိုးပမ်းမှုကိုဆက်မလုပ်ရဲပဲရှိနေတယ်လို့ရှမ်းပြည်နယ်ကုတ်ခိုင်ရှိဒေသခံဘက်ပတစ်ဖျားရှိခိုးကျောင်းခေါင်းဆောင်ဇော်မန်းကပြောကြားကြောင်းနဲ့ထောက်ပြရေးသားထားပါတယ်။ကမ္ဘာပေါ်မှာမြန်မာနိုင်ငံဟာ အာဖဂန်နစ္စတန်ပြည်ရင်ဒုတိယအများဆုံးဘိန်းထွက်တဲ့နိုင်ငံဖြစ်ပေမဲ့မက်ဖက်တမီမှာတော့အများဆုံးထွက်တဲ့နိုင်ငံဖြစ်နေတယ်လို့ယူဆရပါတယ်။ဒီဒေါ်လာဘီလျံချီတဲ့လုပ်ငန်းဟာလက်တင်အမေရိကကဝင်ငွေများတဲ့ဈေးကွက်တွေထက်ခြေလှမ်းကျဲပြီးဆစ်ဒနီတိုကျိုနဲ့ဆိုးအထီတောင်ဈေးကွက်တွေဟာရောက်နေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်ဟာမူးယစ်ဆေးထုတ်တဲ့ပင်မနေရာဖြစ်ပြီးဒေသခံတိုင်းရင်းလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံတကာမူးယစ်ဆေးမှောင်ခိုးဂိုင်းတွေပူးပေါင်းလှုပ်ဆောင်ကြတာဖြစ်ပါတယ်။ကုတ်ခိုင်ဟာမန္တလေးနဲ့တရုတ်နယ်စပ်မူဆယ်ကြားမှာရှိပြီးမူဆယ်ဟာလည်းမြန်မာနိုင်ငံရဲ့တရားမဝင်မဲ့ထုတ်တဲ့ဓာတ်ခွဲကန်းတွေကိုဓာတုပစ္စည်းတွေပေးပို့တဲ့အဓိကဝင်ပောက်ပဲဖြစ်ပါတယ်။ဘိန်းဖြူနဲ့မက်ဆေးဆွဲမှုတွေဟာမူဆယ်မှာပြန့်နှံ့နေပြီးအိမ်နောင်စုတိုင်းမှာအ ਨੇ စုံမူရည်ဆေးဆွဲသူတဦးရှိတာဖြစ်ပါတယ်။မူရည်ဆေးမှောင်ကိုသူတွေဟာလည်းပြောင်ကျကျလုပ်ကိုင်းနေပြီးမူရည်ဆေးဆွဲသူတွေအနေနဲ့ကုတ်ခိုင်မှာလူတွေမသွားတင်တဲ့နေရာတွေမှာကျက်စားကြတာဖြစ်ပါတယ်။ဒီဒေသတွေမှာအစားအသောက်ကိုည10နာရီကျော်ရင်ဝယ်လို့မရနိုင်ပေမဲ့မူရည်ဆေးဝါးကိုတော့24နာရီတပတ်ခုနှစ်ရဲ့အချိန်မရွေးဝယ်ယူနိုင်တယ်လို့ဆိုပါတယ်။ဒါကြောင့်ဒီဒေသတွေမှာမက်နဲ့ကင်းကွာတဲ့ကြီးရွာတွေအနည်းငယ်ပဲရှိတာကြောင့်မြန်မာနိုင်ငံမှာပြည်သူလူထုဟာဆေးဆွဲတဲ့ကျန်းမာရေးဘေးဒုက္ခကြီးနဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂမူရည်ဆေးထိန်းချုပ်ရေးဌာန UNODC ဒေသန္တရကိုယ်စားလှယ် Jeremy Douglas က AFP ကိုပြောခဲ့တယ်လို့လည်းထောက်ပြရေးသားထားပါတယ်။အစ်စ်မီမက်ဒါမှမဟုတ် Ice ဆေးပြားနဲ့အရှိတောင်အာရှအခေါ်ရာဘဆေးပြားတွေထုတ်လုပ်မှုအတိအကျကိုမသိနိုင်ပါဘူး။2018 January လကကုတ်ခိုင်ရဲကနေရာဘဆေးပြားပေါင်းတန်30မက် KG 1950နဲ့ဘိန်းဖြူ KG 500တို့ကိုဖမ်းဆီးမိတဲ့အတွက်ဒါဟာအမေရိကန်ဒေါ်လာ54သန်းတန်ဖိုးရှိပြီးမြန်မာနိုင်ငံမှာအကြီးဆုံးသောမူရည်ဆေးပန်းစည်းမှုကြီးပဲဖြစ်ပါတယ်။ Crystal Meth ကိုဩစတြေးလျလိုခင်မီတဲ့နိုင်ငံကြီးတွေအရောက်မှောင်ခိုးပို့ရမှာတဒံကိုအမေရိကန်ဒေါ်လာတန်180ဈေးပေါက်တာဖြစ်ပါတယ်။ရာဘကိုတော့မြန်မာအိန္ဒိယချင်းအထူးသဖြင့်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့ကိုပို့တာဖြစ်ပါတယ်။အဲ့ဒီပန်းရောင်ဆေးပြားတွေဟာရှမ်းပြည်နယ်ရှိလာရှိုကုတ်ခိုင်နဲ့မူဆယ်၃မြို့တို့မှာဆေးပြား၃မြကိုမြန်မာကျပ်900သာပေးရတာဖြစ်ပါတယ်ဆေးပြားဟာဈေးပေါ်လီသုံးဆွဲတဲ့လူတွေရဲ့အသက်ဟာလေပုံငယ်လေးဖြစ်ပြီးအသက်၉နှစ်အထိခလေးတွေတောင်ရာဘဆေးပြားဆွဲနေကြတယ်လို့ဆိုပါတယ်တတ်တူတွင်တူသမားတွေအဝေးပြေးကာမောင်သမားတွေညအဆိုင်လောက်ကြသူတွေအနေနဲ့မအိတ်ချင်အောင်မက်ကိုမှီဝဲကြရပြီးအနားယူပြန်မှိန်လို့ကြရင်တော့မူရည်ဆေးထုတ်ကြတယ်လို့ Channel News Asia သတင်းမှာဖော်ပြထားပါတယ
်။ဒေါ်ရရှင်များရှင်လက်နက်ကင်ပြိပခတွေလူခွင့်ရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမယ်ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းဖြေကမ်းခြေမှာတုံ့ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆင်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပေါင်ဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-32-9995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ VOA ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသွားရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ဒီကနေ့မင်းတင်ပြမယ် Idiom အသုံးက
Kick the Habit
ဖြစ်ပါတယ်။စာလုံးပေါင်းက KICK Kick ကကန္နာ HABIT Habit ကအချင်းဆိုတော့စကွိုက်ထုံးရဲ့တရားအတိပေကတော့အချင်းကိုကန်လိုက်တာပေါ့ idiom ဆိုရဲတော့ဘိုက်ဒီပေကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါ ဆေးလေးတောက်တာအရက်တောက်တာစသဖြင့်အပါဝင်ကိုလုံနေကြအကျင်လေးတစ်ခုအလစ်ထတစ်ခုကိုဖျက်နိုင်တယ်မလုပ်ဘဲနေနိုင်တယ်ဆိုရင် kick the habit လို့ရည်ညွှန်းသုံးပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John kicked the habit of smoking a pack of cigarettes a day His wife seemed very happy
John ကဆေးလေးတစ်နေ့တစ်ပူတောက်တဲ့အကျင်ကိုဖျက်နိုင်ခဲ့တယ်သူစနီးလေအတော်လေးဝင်းတာနေလေရလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John kicked the habit of smoking a pack of cigarettes a day His wife seemed very happy
ဆေးလေးတောက်တာအရက်တောက်တာစသဖြင့်အပါဝင်ကိုလုံနေကြအကျင်လေးတစ်ခုအလစ်ထတစ်ခုကိုဖျက်နိုင်တယ်မလုပ်ဘဲနေနိုင်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
kick the habit
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ရဲ့ American Idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရပြီးအခုတစ်ခါတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံတိုင်းဒေသပြည်ထနာပြည်လဲရေးဟာလာမယ့်2020ပြည့်ရွေးကောက်ပွဲမှာအဆုံးအဖြတ်ဖြစ်ပေမဲ့အဓိကအကြောင်းအရာတရက်ဖြစ်လာနိုင်ပါတယ်ဒီအချိန်မှာ AA နဲ့တိုက်ပွဲပြင်းထန်လာတဲ့ကိစ္စဖွဲ့စည်းပုံအရတိုင်းရင်းသားတွေရပိုင်ခွင့်ပိုပေးရေးကိစ္စတို့ဟာဘလောက်အရေးကြီးပါသလဲရွေးကောက်ပွဲကိုဘယ်လိုရိုက်ခတ်နိုင်ပါသလဲဆိုတာတွေကိုမြန်မာပြည်မှာအခြေစိုက်ပြီးတောင်းဝန်ထမ်းဆောင်ခဲ့တဲ့မကြသေးမီကမှဝါရှင်တန် DC ကိုပြန်လည်ရောက်ရှိလာတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့ဦးကျော်စံသားတို့ဆွေးနွေးထားပါတယ
်ကိုကျော်ကျော်သိန်းဒီမြန်မာပြည်ကိုသွားခဲ့တဲ့အချိန်ကမြန်မာနိုင်ငံမှာတော်တော်အရေးကြီးတဲ့ကိစ္စတွေပေါ်ပေါက်တယ်လို့ပြောရင်မှားမယ်မဟုတ်ဘူးထင်ပါတယ်တပောင်းစုံတစ်ချက်က AA တိုက်ခိုက်မှုဖြစ်ပြီးတော့ရခိုင်ဘက်မှာ AA နဲ့တပ်မတော်နဲ့တိုက်ပွဲအချင်းမြင့်လာတာတွေ့ရတယ်။အဲဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြန်မာနိုင်ငံရေးကိုရိုက်ခတ်မှုရှိနိုင်မယ်ထင်ပါလဲ။လူတွေရဲ့သဘောထားရောဘယ်လိုဖြစ်လာလဲ။တပ်မတော်ပူပြီးအောက်ကိုလာရလား။သူတို့မဟုတ် AA ဘက်ကများရင်းကြလား။ဒေသခံတွေအဲဒီကိုစပြီးတော့
ဟုတ်ကဲ့။ဒီ AA ကနေကြားဆောင်ရဲကင်းစခန်းတွေကိုတိုက်တဲ့ကိစ္စကအတော်လေးရိုက်ခတ်တယ်လူတော်တေချာပေါက်ပြောနိုင်ပါတယ်။ဘာဖြစ်လို့အတော်လေးရိုက်ခတ်တယ်လူတေချာပေါက်ပြောနိုင်တယ်လဲဆိုတော့အဲ့ဒီမတိုင်ခင်မှာခြားပြည်နယ်တွေမှာတခြားလူမျိုးစုလက်နက်ကင်အဖွဲ့တွေရှိတဲ့ဒေသတွေမှာတိုက်ပွဲတွေရှိနေခဲ့ပြီးတော့ရခိုင်ဘက်ကနှစ်ပေါင်းများစွာအခုလောက်ကြီးတဲ့လက်နက်ကင်တိုက်ပွဲတွေတိုက်ခိုက်မှုတွေမရှိခဲ့တာကြာပါပြီ။ဆိုတော့အေအေကရခိုင်စခန်းတွေကိုတိုက်ခိုက်လိုက်တဲ့အတွေ့ရခိုင်ဘက်ကလှုပ်ခတ်သွားတာဆိုရင်ကျွန်တော်တို့ဒီကနေ့စကားပြောနေတဲ့အချိန်အထိပါပဲ။အဲ့ဒါနဲ့ပတ်သက်ပြီးတော့လူတို့ရဲ့အမြင်ဒေသခံတွေရဲ့အမြင်ဆိုရင်တော့နည်းနည်းလေးကွဲတယ်လို့ပြောရမှာပါကျွန်တော်သိခဲ့ရသလောက်တွေ့ဆုံမေးမြန်းခဲ့ရသလောက်စကားပြောခဲ့ရသလောက်ရခိုင်ဒေသဘက်ကဒေသခံတွေအနေနဲ့ကတော့ဒီလိုမျိုးရဲကင်းစခန်းတွေကိုတိုက်ခိုက်တာစစ်ဖြစ်တာလူတွေတေချာကြေချာဖြစ်ရတာကိုလက်မခံဘူးဆိုရင်တောင်မှအေးအေးအဖွဲ့ကိုအပြင်းအထန်ဆန့်ကျင်တဲ့စကားမျိုးလေတံမျိုးကျွန်တော်မကြားခဲ့ရပါဘူးဒါပေမဲ့ရခိုင်ပြည်မဟုတ်တဲ့တခြားဒေသတွေကပေါ့လေကျွန်တော်ရောက်တဲ့နေရာအပိုင်းကိုကျွန်တော်ပြောတာပါတခြားဒေသဆိုလို့ကျွန်တော်မြန်မာနိုင်ငံအနှံ့ပြားလေရောက်တာတော့မဟုတ်ပါဘူးတခြားဒေသတွေမှာတော့ဒီလိုအေးအေးရဲ့တိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ဘဝင်မကြားတဲ့လေတံမျိုးတွေကျွန်တော်ကြားခဲ့ရတာရှိပါတယ်အဲ့ဒါအဲ့ဒီပေါ်မှာဟာလာတက်မတော်အပေါ်မှာထောက်ခံမှုပိုများလာသလားဆိုတာကတော့ကျွန်တော်တို့လက်ရှိအခြေအနေမှာတေချာပေါက်ပြောနိုင်သေးတဲ့အနေအထားမရှိဘူးလို့ပဲဆိုရမှာပါ
တပီသူတွေရဲ့သဘောထားနောက်ကအဲတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအချင်းချင်းကြားမှာတော့သဘောထားဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲအထူးသဖြင့် AA ကစပြီးတော့ပြောလိုက်တယ်လို့ဆိုရမှာပဲဒါ Federal ပြည်ထောင်စုမဟုတ်ဘူး Confederate ဖြစ်စေချင်တယ်ပိုပြီးရော့ရဲတဲ့ပြည်ထောင်စုဘိုးချုပ်ကိုင်မှုပိုမိုရော့ရဲတဲ့ပြည်ထောင်စုသဘောမျိုးလုပ်မယ်လို့ပြောလာတယ်တကယ်တော့ဝါကိုပေးထားတဲ့ပုံစံလို့ပေါ့လေသူတေဝင်သားမခေါ်ဝေါ်ထားတဲ့ပုံစံဖြစ်တယ်အဲ့လိုပြောတာနဲ့ပတ်သက်ပြီးတော့တိုင်းရင်းသားအင်အားစုတချို့ကတော့ဒါကိုစနစ်မီးမပြောဘူးအဲ့ဒီတိုင်းလိုက်ပြီးတော့ပြောကျင်တဲ့တိုင်းရင်းသားအင်အားစုတချို့လည်းကြားရပါတယ်ကျွန်တော်တို့ကိုကျော်ကျော်သိန်းတွေ့ကြုံသိရှိခဲ့ရတဲ့ကိစ္စလည်းပြောပေါင်းတာ
ဟုတ်ကဲ့ခင်ဗျကျွန်တော်စစ်တွေရောက်တုန်းကထိတ်တန်းရခိုင်နိုင်ငံကြီးခေါင်းဆောင်တဦးလို့ဆိုရမယ့်ပုဂ္ဂိုလ်ကြီးနဲ့ကျွန်တော်စကားပြောခွင့်ရခဲ့ပါတယ်ဟိုအမှတ်တမ်းတင်အတန်ကူးယူခြင်းမဟုတ်ဘဲနဲ့ off the record ပေါ့လေစကားပြောခွင့်ရခဲ့ပါတယ်စကားပြောအဲ့လိုစကားပြောခွင့်ရတဲ့တော်လေးအတွက်လည်းပဲအမြင်သဘောထားတွေကိုတော်တော်လေးပွန့်ပွန့်လင်းလင်းကြားခဲ့ရပါတယ်ကျွန်တော်အဲ့ဒီပုဂ္ဂိုလ်ကြီးကဘာပြောသလဲဆိုတော့နိုင်ငံရေးမှာတောင်းကျင်တယ်လို့တောင်းလို့ရတာပဲတဲ့ဒါကအမြင့်ဆုံးပြောတာပဲတဲ့ဒီအတိုင်းဟလာဖြစ်လိမ့်မယ်လို့ ဖြစ်ကိုဖြစ်ရမယ်လို့ပြောတာမှမဟုတ်ဘဲတဲ့အမြင့်ဆုံးတောင်းတာဘာမှမဟုတ်တဲ့နိုင်ငံကြီးမှာဒီလိုပဲတောင်းပါပဲတဲ့ဒီလိုပဲပြောပါပဲတဲ့ဆိုတော့သူ့ရဲ့ပြောပုံဆိုပုံကနေပြီးတော့ရေဖန်တမန်သိရတာကတကယ်တော့ဒီ confederate ဆိုတဲ့တောင်းဆိုချက်ပေါ့လေဒီ confederate ဒီအကြောင်းကိုလုပ်မယ်ဆိုတဲ့ပြောပုံမှာအများစုကတေချာပေါက်ကြီးသဘောတူလှတဲ့အနေအထားမျိုးတော့မဟုတ်ပါဘူးသို့တော့ AA ဖွဲ့ဘက်ကဒီလောက်ထိတင်ထားတာပေါ့လေအမြင့်ဆုံးထိတင်ထားပြီးတော့ပြောတာကတော့ဒါနိုင်ငံရေးမှာနိုင်ငံရေးအကွက်အရာရွှေ့ပြီးလုတ်တယ်ဆိုတဲ့သုံးသပ်ချက်မျိုးကျွန်တော်ကြားခဲ့ရပါဘူး
ဟုတ်တယ်ကြွေကြော်သံဟာဤဖန်ချက်ပတ်နိုင်မဟုတ်ဘူးဆိုတော့
ဒါအဲ့လိုအနေထားပါပဲဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့ကျန်တဲ့တိုင်းရင်းသားဖွဲ့စည်းရေးရဲ့သဘောထားတော့ AA ရဲ့တိုက်ခိုက်မှု AA ရဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့
AA ရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကျန်တဲ့လက်နက်ကိုင်ဖွဲ့စည်းရေးဘက်ကတရားဝင်ထုတ်ပြောကြတာ ड़ी သို့မဟုတ်ကျွန်တော်တို့ဟိုဆက်သွယ်မေးမြန်းချက်တွေမှာ off the record ပြောတာမျိုးတွေအရာပေါ့လေဆိုတော့အများစုကအပြင်းထန်ပြစ်တင်ဆုံးချတာမျိုးကျွန်တော်တို့မတွေ့ရပါဘူးတမ်းမတော်ဘက်ကနေပြီးတော့ဟလာ AA ကိုပြန်ပြီးတော့နှိမ်နှင်းဖို့အတွက်ဟလာစ조사တဲ့အခါမျိုးမှာလုပ်တဲ့အခါမျိုးမှာဒီဟာကိုတွေ့ဆုံဆွေးနွေးပြီးတော့ AA ချမ်းချမ်းအပြေရှာဖို့ဆိုပြီးတော့ပြောတာမျိုးတွေကျွန်တော်တို့တွေ့ရပါတယ်ဆိုတဲ့အခါကျတော့လူမျိုးစုလက်နက်ကင်အဖွဲ့တွေဆိုတာကတော့တစ်ဖွဲ့နဲ့တစ်ဖွဲ့ရိုင်းပင်အားပေးပြီးတော့ဟိုတွားရမယ်ဆိုတဲ့အခြေခံသဘောထားရှိကြပုံရပါတယ်အဲ့တော့ AA ကနေပြီးတော့ဟိုတိုက်ခိုက်လာတဲ့အပေါ်မှာဒါကတော့ပြဿနာကိုပိုဆိုးသွားစေမယ်ဒီလိုတော့မလုပ်ကြနဲ့ဆိုတဲ့ဟန့်နာမျိုးတွေကျွန်တော်တို့မကြားပါဘူးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အပေါ်မှာတော့နှစ်ဖက်တွေ့ဆုံပြီးတော့စကားပြောကြပါဆိုပြီးတော့တိုက်တွန်းတာမျိုးတွေတော့ကျွန်တော်တို့တွေ့ရပါတယ
်နောက်တစ်ခုက AA ကိုနှိမ့်နေတဲ့နေရာမှာရဟယင်သုံးပြီးတော့လေဓာတ်အင်အားသုံးပြီးတော့နှိမ့်နှင်းဖို့ဒေါန်ဆန်းစုကြည်ကိုရိုင်းက
တမရက
ပြည်ရဲ့ဆူပြီးတော့ပြောရဟာတင်ရောကတော့ဒီမှာတဆင်းစကားရတာအတွင်းစကားများကြားမိပါလားတကယ်များဟုတ်လေသလားသူရိမို့သူ့ကိုအဆုံးပြုသလားဘယ်လိုသုံးသပ်ကြပါလဲ
အဲ့ဒါကအတော်လေးတော့အခြေတင်ဖြစ်ဖွယ်ရရှိတယ်လို့ဆိုရမှာပါဆိုတော့တမရဘက်ကအဲ့လိုပြောပြီးနောက်ပိုင်းမှာကျွန်တော်တို့သိတဲ့အတိုင်းပဲဒီနိုင်ငံတော်တိုင်နိုင်ငံယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ကနေပြီးတော့ဒီပြောဆိုဆွေးနွေးမှုဟာခေါင်းဆောင်တွေအကြပြောဆိုဆွေးနွေးမှုဖြစ်တဲ့အတွက်ဒါကိုထုတ်ပြောလို့မရပါဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့အလားအဲ့လိုတကယ်ပဲခွင့်ပေးသလားမပေးဘူးလားဆိုတော့ကိုတရားဝင်ညင်းဆိုသွားတာမျိုးမရှိပါဘူးတမရဘက်ကလည်းဒါလူသီးရှင်ကြားဒီလိုလူအပ်ရင်သုံးပါဆိုပြီးခွင့်ပြုတယ်ဆိုတာလူသီးရှင်ကြားပြောတာပဲလေလူသီးရှင်ကြားပြောတာပဲဆိုတော့ဟလားကျွန်တော်တို့ကကြိုးចောင်းစီလီယောစာစဉ်းစားကြည့်မယ်ဆိုရင်တကယ်တမ်းဟလားတမရဦးဝင်းမြင့်ကပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကပဲဖြစ်ဖြစ်ဒါမှမဟုတ်သူတို့အားလုံးကပဲဖြစ်ဖြစ်လူလူလားလားသဘောတူညီကြတယ်လူအပ်ရင်တော့ရဟန်းရင်ကိုသုံးပါလို့မပြောဘဲနဲ့တော့တမတော်ကလူသိရှင်သားကြီးဗျောင်ကြီးပြောပါမလားလို့တော့စဉ်းစားစရာရှိပါတယ်တဖက်ကလည်းပဲဒါနဲ့ပတ်သက်ပြီးတော့မဟုတ်ပါဘူးလို့ပြန်ပြီးတော့ညင်းတာတစုံတစကျွန်တော်တို့ဟိုနောက်ကမှလည်းမကြားပါဘူးလူသိရှင်သားလည်းကျွန်တော်တို့မကြားခဲ့ရပါဘူ
းအခုဒီအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာပြီးကြတဲ့ကထိတ်တန်းဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့တိုင်းရင်းသားပြည်ထောင်ပြည်လဲရေးပေါ့ဗျာပြည်တွင်းငြိမ်းချမ်းရေးအတွက်ဆိုတော့အဲ့ဒီအတွက်စူးစမ်းနေတဲ့အချိန်မှာဒီလိုပြောအဆိုတွေဒီလိုတိုက်ခိုက်မှုတွေဖြစ်လာတော့အဲ့ဒီကိစ္စတော့တိုက်ခိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီခါရဲ့အလားအလာရော
ဒီ AA နဲ့ဖြစ်တဲ့တိုက်ပွဲတွေဟလာတခြားဒီလူမျိုးစုလက်နက်ကိုင်အရေးနဲ့ပတ်သက်ပြီးတော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြစ်ခတ်ရဆင်းနဲ့ပတ်သက်ပြီးတော့ပြောတဲ့ဟာတွေသဘောထားတွေအားလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့ဟလာအခြေအနေတစုံလုံးသည်အခုကြွေးကြော်နေတဲ့ပြောနေတဲ့တိုင်းသားစီလုံးညွညွရေးကိုဥတီတဲ့စစ်မှန်တဲ့အလားအလာမျိုးတော့မဟုတ်ဘူးဟိုအခက်အခဲအများကြီးဖြစ်လာစေတယ်နောက်ပြန်ဆွဲတာတွေအများကြီးဖြစ်လာစေနိုင်တယ်ဟလာဒိုင်းသားစီလုံးညညရေးလို့ပြောနေတဲ့ကိစ္စကတိတ်မကြခင်အချိန်အတွင်းမှာရမယ်ဆိုတဲ့အလားအလာမျိုးကတော့အတော်နဲတယ်လို့ပဲပြောအောင
်ဒိုင်းသားစီလုံးညညရေးမရတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်မှာပြည်သူလူထုထောက်ခံမှုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာတော့အစကတည်းကစိတ်အားမကောင်းလှဘူးလို့ပြောမှာပေါ့လေတချို့နေရာမှာဆိုတော့သူတို့နဲ့ရှုံနေဗာညာအေးနေနေဆိုတော့ဒီလိုဖြစ်ရတည်ဖြစ်ပြီးတော့နောက်လာမဲ့ရွေးကောက်ပွဲအတွက်ကောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအင်အားဘယ်လိုဖြစ်လာနိုင်မှာလဲကျွန်တော်နောက်တစ်ခုဒီခါနဲ့ဆက်ဆက်ပြီးတပေါင်းနဲ့ပြောဆိုချင်တာကပါတီစ်တွေပေါ်လာတဲ့ပြည်သူပါတီတို့ဘာလို့စသဖြင့်ပေါ်လေအဲ့ဒီပါတီတွေပေါ်လာတာဟာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမချိုးနှိမ်နိုင်ရင်တောင်မှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲကိုခွဲယူသွားနိုင်တဲ့အင်အားစုတွေဖြစ်တယ်လို့တချို့ကသုံးသပ်ရေးသားတာတွေ့ရပါတယ်ကိုကျော်ကျော်သိန်းကဘယ်လိုတွေ့ခဲ့ပါလဲလာလာ
တိုင်းရင်းသားဒေသတွေမှာလာမယ့်2020ရွေးကောက်ပွဲ NLD ရဲ့လာလာနဲ့ပတ်သက်လို့တော့ဟလာကျွန်တော်အလွတ်သဘောပြောဆိုခဲ့သမျှကျွန်တော်တရားဝင်တွေ့ဆုံမိမြန်ခဲ့သမျှအဲ့ဒီလူတွေအားလုံးရဲ့အမြင်ကတော့ 65 96ရာခိုင်နှုန်းတော့ထပ်တူကြတယ်ပြောရမှာပါဒီတစ်ချိန်ရွေးကောက်ပွဲမှာတော့တိုင်းရင်းသားဒေသတွေမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အရင်2015ရွေးကောက်ပွဲလောက်လာလာကောင်းလာမှာမဟုတ်ဘူးလို့တထထဲသုံးသပ်ကြပါတယ်ဘလောက်အထိကျွန်တော်တို့အလားအလာမကောင်းဘူးလဲဘလောက်အထိဆိုးသွားနိုင်တယ်လဲဆိုတာကတော့အခုလာမဲ့တစ်နှစ်ကာလအတွင်းမှာ NLD ဘက်ကဘလောက်အထိလှုပ်ရှားလာအောင်မလဲအပြောင်းလဲတွေလုပ်လာအောင်မလဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်နောက်တစ်ခုကဒီပါတီသစ်တွေပေါ်လာတဲ့ကိစ္စပါတီသစ်တွေပေါ်လာနေပတ်သက်ပြီးတော့လည်းပဲကျွန်တော်မေးမြန်းတဲ့အခါမှာကျွန်တော်အဲ့ဒီမေးခွန်းကိုမေးပါတယ်သူတို့ကတော့ဒါအဖွဲ့အစည်းပေါင်းစုပါတီပေါင်းစုလှုပ်ရှားကြတာဒီမိုကရေစီရဲ့သဘောတော်ပဲဖြစ်တယ်လို့ပြောပေမဲ့အနည်းနဲ့အများဆိုသလိုတော့ကွဲမှာပါပဲသူတို့က NLD တွေကဘလောက်အထိထိခိုက်စေမလဲဆိုတာကကျွန်တော်ခုနပြောသလိုပါပဲကျန်တဲ့တနှစ်တာကလောက်ကာလအတွင်းမှာ NLD အနေနဲ့ဘလောက်အထိရွေ့လာအောင်မလဲဘလောက်အထိသူတို့ဘက်ကလှုပ်ရှားလာအောင်မလဲဆိုတဲ့ပုံမှာအများကြီးမူတည်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ
်နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအဓိကတိုင်းသားဒေသတွေမှာမလိုက်လျောနိုင်တဲ့အခြေဥပမာခိုင်ဒေသခံပါတီကမဲအပြတ်သက်နိုင်ရတာနဲ့ဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လူကိုခံလိုက်တယ်တိုင်းသားဒေသတွေရဲ့ထောက်ခံမဲအတွက်တိုင်းသားပါတီမဲနိုင်ရင်တိုင်းသားတွေသားမှာတိုင်းသားပါတီကဝန်ကြီးချုပ်ကိုခန့်ခွင်းပြုမယ်ဆိုတဲ့ကိစ္စဟာတိုင်းသားတို့လူချင်းရတဲ့ကိစ္စဖြစ်မှထင်တယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကာချုပ်က
ဟုတ်ကဲ့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောဆက်တင်းစာထဲမှာဟုတ်တယ်အဲ့ဒါနဲ့ပတ်သက်လို့ပြောပေးမယ်ဆိုတဲ့လေတန်းလေးနည်းနည်းလေးမသိမသာပြစ်သွားတာတွေ့ရတယ်။ဘယ်လောက်ရိုက်ခတ်မယ်ထင်လဲ
။အဲ့ဒီဟာကအခုဆိုရင်အဲ့ဒီပုံမကိုပြင်ဖို့အတွက်ဆိုပြီးတော့အခုစပြီးတော့တွန်းနေကြပါပြီ။ပြည်ခံပြိုးအပါဝင်ဂျန်နက်ပါတီတွေကထောက်ခံတာတွေရှိလာပါတယ်။တခြားလူမျိုးစုလက်နက်ကိုင်အဖွဲ့တွေကလည်းပဲထောက်ခံတာတွေရှိလာပါတယ်ဒီအပေါ်မှာ။ဆိုတော့အဲ့ဒီကိစ္စကတော့ဖြစ်လာနိုင်ကြီးအတော်လေးများတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်မြင်မိတယ်။နောက်တစ်ခုကဒါကလည်းပဲဒီဒိုင်းနာဒေတာတွေမှာထောက်ခံမှုဆက်ပြီးတော့ရနေကျင်သေးတယ်ဆိုရင်ရှေ့လျှောက်သွားရအောင်မယ်မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးတိုင်းပြည်ပြန်လည်တည်ဆောက်ရေးတွေအားကောင်းမောင်းတန်ဆက်လုပ်သွားနိုင်မှုအတွက်ဆိုရင် NLD အနေနဲ့အလွယ်ဆုံးနဲ့အလိုက်ရောတင်ဆုံးကိစ္စတစ်ခုပါပဲအဖြစ်လဲအဖြစ်တင်ဆုံးကိစ္စတစ်ခုပါပဲဆိုတော့အဲ့ဒီကိစ္စကတော့အခြေခံဥပဒေပြင်ဆင်ရေးမှလည်းပဲဒီဟာနဲ့ဆိုင်တဲ့ပုံမှန်ပြင်ဆင်ရေးမှလည်းပဲဖြစ်လာနိုင်ခြင်းရှိပါတယ် NLD အနေနဲ့လည်းပဲဒီဟာပေါ်မှာလိုက်လျောနိုင်ခြင်းရှိတယ်လို့ကျွန်တော်အဲ့လိုမျိုးသဘောရပါတယ်
ဥကျော်ဇန္နာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရကဏအလှည့်ရောက်လာပါပြီ Fulbright ပညာတော်သင်အဖြစ်အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်မှာကျန်းမာရေးမဟာဘွဲ့စီးပူးနေတဲ့ဒေါက်တာဆိုင်းလုံတေးရဲ့ယုံကြည်ရတွေကိုနားဆင်ရမှာဖြစ်ပါတယ်မှန်မိုးဖြူစီစဉ်တင်ဆက်တာပ
ါကျွန်တော်မမီနီလေးရဲ့ငယ်တုန်းကဖီမီနာလေလောက်တော့ဒီတော့လည်းလိုက်ပြီးတော့ချောင်းနေမှာရေကူးခဲ့တာပဲကျွန်တော်မွေးရစာတိဖြစ်တဲ့မန်ရံမျိုးကမန်ရံချောင်းမှာတငယ်ချင်းနေတဲ့ရေအမြဲတမ်းတော့ကူးခဲ့တာပဲအခုထိမြင်အောင်နေတော့ပါပဲကျွန်တော်ရင်ပြီးပါတော့တများရင်လုံးချမ်းသာဘူးအဲ့တုန်းကတော့ဖေမီကဒါသမီးထောက်ပံ့ဖို့တော့ရုန်းကန်ရတယ်ကျွန်တော်ကချောင်းမှာစုရင်ရတော့ပညာရေးမှာထူးချင်နိုင်တယ်ဆိုပြီးတော့ဖေမီကချိန်တော့မှာရှိတဲ့တော့စီမှာကျွန်တော်အခဲပေါ့ကံကောင်းစွာနဲ့ပဲအမှတ်ကောင်းတော့စေချောင်းရတယ်မန္တလေးစေတက္ကသိုလ်မှာကျွန်တော်ဆရာဝန်ပွဲညခဲ့ပါတယ်ဒီရလတ်တွင်ဟာကျွန်တော်မိဘတွေရဲ့အမျှော်မြင်ရှိမှုတွေဆွေမျိုးသားချင်းရဲ့ပံ့ပိုးမှုတွေမပါဘဲနဲ့ကျွန်တော်ဒီညကိုမရောက်နိုင်ပါဘူးဆိုချောင်းပြီးတဲ့အခါကျတော့ကိုလုပ်ငန်းလုပ်တော့မင်းအလုပ်ရွေးချယ်မှုနဲ့ပတ်သက်တာလေကိုရေးကိုတာနဲ့ပတ်သက်တာရင်အဲ့ချိန်ကတော့မိဘညီအစ်ကိုတိတ်ပြီးတော့ဝင်ရောက်မဆွတ်ဖက်တော့ဘူးသူတို့မြင်ရတော့ပညာရင်တင်ပေးလိုက်ပြီးကိုကိုဆုံးဖြတ်နိုင်ပြီဆိုပြီးတော့ယူဆလို့လည်းဖြစ်ကောင်းဖြစ်မှာပါကျွန်တော်အဲ့ကလေးကကိုဆုံးဖြတ်ချက်တင်ကိုလှုပ်လှက်လှက်လောက်ပိုင်ခွင့်ရှိခဲ့တယ်ပေါ့နော်ဆိုတော့အကြောင်းပြီးတော့ UN နဲ့ NGO တွေမှာကျွန်တော်အလုပ်တွေလုပ်ခဲ့တယ်အခုလက်ရှိကတော့ Fulbright ပညာတော်သင်တဲ့ Harvard မှာပြည်သူ့ကျန်းမာရေးမဟာဘွဲ့ကိုတည်ရောက်နေပါတယ်။ဆိုကျွန်တော်ဖြတ်တန်းလာတဲ့ဘဝရဲ့တင်ခန်းစာအရအရေးကြီးတဲ့ကျွန်တော်ရဲ့ယုံကြည်ချက်၃ချက်ကိုဆွဲထုတ်ပြီးတော့ပြောပြပါဆိုလို့ရှိရင်တော့ပထမတစ်ချက်ကတော့မိဘဆွေမျိုးသားချင်းဆရာသမားပတ်ဝန်းကျင်ပံ့ပိုးမှုဟာအားပေးမှုဟာအရင်အရေးကြီးတယ်လို့ကျွန်တော်ယုံကြည်တယ်။ကလေးတယောက်ရဲ့ဆေးရှောင်မဲ့အနာကတ်အတွက်သူငယ်စဉ်ကလေးကကြုံတွေ့ခဲ့ရတဲ့အရာတွေဟာအရန်ရေးကြည့်ပါတယ်ဒုတိယအချက်ကတော့လူတိုင်းတန်ဖိုးရှိတယ်ခွင့်ရေးနဲ့ခွင့်လန်းတာရှိမယ်ဆိုလို့ရှိရင်လူငယ်တိုင်းဟာဘဝတိုးတက်ရေးလမ်းကြောင်းပေါ်ရောက်သွားကြမှာပါပဲ
ဒါပေမဲ့အရေးကြီးဆုံးကတော့လူငယ်တွေရလာတဲ့ခွင့်ရကိုအမိအရာဆုပ်ကိုင်ပြီးစူးစမ်းအထောက်ဖို့အရန်ရေးကြီးတယ်လို့ကျွန်တော်ချင်ပါတယ်။တတိယချက်ကတော့လူငယ်တွေကိုဖြစ်ချင်တာကိုတည်အောင်လုပ်တဲ့လို့ထင်တယ်။ကိုဖြစ်ချင်တာကိုရည်မှန်းတာတည်တဲ့လူငယ်တွေဟာစံတဝါဝါတွားတဲ့လူတွေစားလို့ရှိရင်တော့ကိုရဲ့ပန်းတိုင်းပေါ်ကိုတဆိုင်မမှန်ရှောက်လို့ရပြီပေါ့။ခုခေတ်မှာရွေးချယ်စရာများတဲ့ခါကျတော့ရွေးချယ်မှုကအရန်ခက်ခဲတယ်။ဒါပေမဲ့ကိုကိုကိုအမြဲတမ်းလေ့လာစမ်းစစ်နေမယ်ကိုပါတန်ဖိုးထားလဲအမြဲတမ်းစဉ်းစားတွေးခေါ်နေမယ်ဆိုလို့ရှိရင်အချိန်တစ်ခုရောက်လို့ရှိရင်ကိုပါဖြစ်ချင်တယ်ဆိုတာသိလာပါလိမ့်မယ်။အဲ့ချိန်ကြလို့ရှိရင်ကိုရဲ့အိမ်မက်ကိုစပြီးအကောင့်တွေဖော်လို့ရပြီပေါ့။အချိန်တို့တွင်မှကျွန်တော်ပြောပြခဲ့တဲ့အကြောင်းအရာလေးမိဘတွေအတွက်စူးစမ်းနေတဲ့လူငယ်တွေအတွက်ခွန်အားဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်အရင်ပဲဝမ်းသာမိပါပါ။မိဘဆရာသမားကလည်းဒါကောင်သမီးကောင်အနာကပ်လာပါဖို့အတွက်ပို့ပြီးတော့စိတ်တက်ခွန်အားပေးနိုင်ပါစေ။စူးစမ်းနေတဲ့ညီလေးညီမလေးတွေအားလည်းနိုင်ငံအတွက်ကဘာကြီးအတွက်တန်ဖိုးရှိတဲ့အကျိုးပြုနိုင်တဲ့ခေါင်းဆောင်တွေဖြစ်ကြပါစေ။ကိုယ့်ရဲ့အနာကပ်ပန်းတိုင်ကိုလာပါစွာပုံပေါ်နိုင်ကြပါစေလို့ဆုမောင်းကောင်းတယ်
။အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါဖြစ်ပါရခင်ဗျာ။VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညနေဘက်6:00နာရီကနေ 9:00 အထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုတော့လိုင်းနမီတာ 16.25 ရုံမှာဖမ်းယူနားဆင်နိုင်ပါလိမ့်မယ်။အခုတော့ကြံနေသေးတဲ့အချိန်တော်အတွင်းမှာနိုင်ငံကသတင်းအကြီးအကျယ်ကိုဦးကျော်စံသာကပြောပြမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာ IS အကြမ်းဖက်အုပ်စုထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကျော်ထောက်နှုတ်ခမ်းပြုတပ်ဖွဲ့ရဲ့အပိတိုင်တိုက်ခိုက်ခြေမှုန်းစစ်ဆင်မှုရပိုင်မယ်လို့ပြောရတယ်။အတွေ့အကြုံအရင်ဆုံး IS တိုက်ခိုက်ရေးသမားတွေကဆက်လက်ခုခံနေကြဆဲဖြစ်ပေမဲ့အမေရိကန်ကျော်ထောက်နှုတ်ခမ်းပြုတပ်ဖွဲ့တွေဟာထွက်ပြေးလာသူအရသားတွေကိုဆက်လက်လက်ခံကျူးစွန်နေတယ်လို့ဆိုပါရတယ်။ Tracker ဆီစီလောက် IS ဝိုင်းထားတဲ့နေရာကထွက်ခေါ်သွားတာတွေ့လာရပြီးကျန် tracker နှစ်စီးမှာတော့လက်နက်ချ IS အကြမ်းဖက်အဖွဲ့ဝင်တွေလိုက်ပါတော့တာတွေ့မြင်လာရတယ်လို့မျက်မြင်သက်သေကဆိုပါတယ်။အထူးစုံစမ်းစစ်ဆေးရမှုရဲ့အစီရင်ခံစာပေါ်ထွက်လာမဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ်အေးအေးဆေးဆေးပဲတုံ့ပြန်လိုက်ပါတယ်။ဒေါ်နယ်ထရမ်ရုရှားနဲ့ပတ်သက်ခဲ့တဲ့ဆိုတဲ့ကိစ္စအထူးစုံစမ်းရဲ့အစီရင်ခံစာကိုဘယ်အချိန်ဘယ်လိုထုတ်ပြန်မလဲဆိုတာကတော့ဒါနိုင်ငံတော်ရှင်းနေရုပ်အပေါ်မှာမူတည်တယ်လို့သူကအေးအေးဆေးပဲပြောပါတယ်။အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်စုံဟာအစောဆုံးနောက်ပတ်မှာထွက်လာနိုင်ပြီးအဲ့ဒီလျှို့ဝှက်အစီရင်ခံစာရဲ့အကျဉ်းချုပ်ကိုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘာကကွန်ဂရက်ဆတော်ကိုအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်။အထူးစံစစ်ဆေးမှုရောဘတ်မူလာဟာထရမ့်ရဲ့ရွေးကောက်ပွဲကာလလှုပ်ဖော်ခံပွဲတချို့ကိုတရားစွဲဆိုဒါမှမဟုတ်အပြစ်စီကြောင်းထွက်ဆိုစေခဲ့ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှလူမျိုးရေးမုန်တိမှုအုပ်စုတွေပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်မှုတွေနဲ့အတူအရေးအတွက်အဖြစ်နဆတူစံရင်တင်လာခဲ့တယ်လို့ Southern Poverty Law Center လို့ခေါ်တဲ့တောင်ပိုင်းဆင်းရဲမွေးတင်မှုဥပဒေရဌာနကဘလူးနေထုတ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဲ့ဒီအစီရင်ခံစာထဲမှာလူဖြူလူမဲ့အမျိုးသားရေးဝါဒီတွေအပြင်ဂျူးဆန့်ကျင်ရေး LGBTQ ခေါ်လိင်ဂျူးဆန့်ကျင်သူများဆန့်ကျင်တဲ့လူဖြူဆန့်ကျင်ရေးအဖွဲ့တွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမတ်ဆူရင်ထွေဖြစ်ပါတယ်။အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမိနစ်6နာရီနဲ့9နာရီအထိလိုင်းနိုမီတာ30 40 48နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်မန်နေတကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.